Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ24ရက်ကြာတာပြီးညပိုင်းည9နာရီကနေ10နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ American ဆွေးရလုပ်ငန်းတွေရပ်ဆိုင်းထားတာတလားကျော်ရှိလာတဲ့အချိန်မှာပဲဆုံးသက်နိုင်မှုရည်ရွယ်ထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ Venezuela နိုင်ငံမှာအဓိကနိုင်ငံရေးပြင်ပတဲ့ကြားသဘောတူညီရအောင်မညှိနိုင်ခဲ့ရင်ကြီးမားတဲ့အချက်တွေနဲ့ကျေဝန်းနိုင်တယ်ဆိုပြီးကုလသမဂ္ဂတွင်ရမှုချုပ်ကသတိပေးပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့သူညင်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလွှာမှာတော့တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလဲမွန်နဲ့ပတ်သက်တဲ့တိုင်ကြားစာတစ်စောင်ဒီကနေ့ဇန်နဝါရီ24ရက်မှာလက်ခံရရှိထားပြီးဒီစာကိုစီစစ်ပြီးဆက်လက်ဆောင်ရွက်သွားမယ်အကြောင်းကို
အခုဒီနေ့မှကျွန်တော်ဒီတိုင်သားရောက်လာပါခင်ဗျအဲ့ဒီတိုင်သားကိုနော်အခိုင်အမရှိမရှိကြည့်ရအောင
် NLD ပါတီဘဟုပြောခွင့်ရဒေါက်တာမျိုးညွန့်ကအတည်ပြုပြောဆိုတာပါသတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမြန်မာနေကြားလုံခြုံရေးရေကင်းစခန်းတစ်ခုလက်နေကြီးနဲ့ပြစ်ခတ်ခံရတဲ့အကြောင်းအစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ February လအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
အမေရိကန်ဆွေးရလုပ်ငန်းတွေဒီစီပိုင်းရဆိုင်ထားတာတလားကျော်ထိရှိလာနေတာကိုအဆုံးသတ်နိုင်မှုအဓိကပါတီကြီးနှစ်ခုကအပြိုင်ဆိုင်တင်သွင်းထားတဲ့ဥပဒေမူကြမ်းတွေကိုအထက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြုမဲ့အစ်မရောက်ခင်လွှတ်တော်မှတည်ပြုနိုင်မှုတွေလည်းအခက်အခဲတွေကြုံရနိုင်ပါတယ်။ Republican Party ကလက်ရှိဗန်နာနှစ်အတွက်သုံးစီစုပြုချက်မှာတော့ American နဲ့ Mexico နိုင်ငံနယ်စပ်မှာတတိုင်းကာဖို့သမ္မတကတောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံကိုပေးရထားပြီးအကန့်အသတ်နဲ့လူမှုကြီးချဲ့ရေးပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့ထည့်သွင်းထားတာပါ။ဖေဖော်ဝါရီလ10ရက်နေ့ထိအစိုးရသုံးစီကိုအတည်ပြုပေးမယ်အတိုက်ခံဒီမိုကရက်တစ်ဘက်ကအစိုးရပြချက်ထဲမှာတော့နေဆက်လုံယုံရင်းနဲ့လူမှုကြီးကြပ်ရေးကိစ္စတွေထည့်သွင်းမှာပဲဒီဇင်ဘာလကလေးကရက်ဆိုင်ထားတဲ့အစိုးရလုပ်ငန်းတွေပြန်လည်ပတ်နိုင်မှုနဲ့ဒီတော့တွေမှာလွတ်တော်ခေါင်းဆောင်တွေနဲ့အင်ဖြူတော်ကြားညှိနှိုင်းမှုထည့်သွင်းထားပါတယ်ကွန်ဂရက်လွှတ်တော်ကဒီမိုကရက်တစ်အနေနဲ့အမျှော်မြင်ရှိပြီးထိရောက်တဲ့နေဆက်လုံယုံရင်းကိုအားပေးပေးမယ်လဲမဲဆွယ်စည်းရုံးရမှာထောက်ခံမှုရအောင်အမေရိကန်ပြည်သူတွေရဲ့ကျန်းမာရေးလုံခြုံရေးနဲ့လစာဝင်ငွေတွေကိုတရားခံလုပ်ထားတဲ့သမ္မတရဲ့လိုရက်ကိုတော့လက်ခံနိုင်မှာမဟုတ်ကြောင်းလည်းအောက်လွှတ်တော်ဒီမိုကရက်လူများစုခေါင်းဆောင်နန်စီပလိုစီကပြောဆိုထားတာပါထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့အမေရိကန်ကိုကလေးဘွားမှာမိဘရင်းနဲ့အတူတရားမဝင်ရောက်လာတဲ့သူတွေကိုယာယီအကောက်အဝတ်ပေးမယ် Republican တွေရဲ့အဆိုပြုချက်ကိုထောက်ခံမှုတိုက်တွန်းထားပါတယ်တယ်တော့လူနည်းစုဒီမိုကရက်ကောင်းဆောင်ချက်ရှူမာကတော့အစိုးရဝန်ထမ်း8000လောက်နဲ့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကိုတရားခံလုပ်ထားတဲ့ Republican တွေရဲ့ဥပဒေချမ်းနဲ့မတူပဲဒီမိုကရက်တွေရဲ့အဆိုပြုချက်ဟာအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မှုအတွက်ရည်ရွယ်ထားတဲ့အကြောင်းလည်းပြောဆိုထားပါတယ်
American ဆိုရလုပ်ငန်းတွေရပ်ဆိုင်ထားတဲ့ကိစ္စကို Congress လွှတ်တော်ကဖြည့်ရှင်းပြီးတဲ့အထိနိုင်ငံတော်အခြေပြမေကွန်ပြောကြားမဲ့အစီအစဉ်ကိုရွှေ့ဆိုင်းထားမှာဖြစ်ကြောင်းသမ္မတ Donald Trump ကပြောလိုက်ပါတယ်။သမိုင်းအစဉ်အလာနဲ့လွှတ်တော်ရဲ့အရေးပါမှုတွေကြောင့်နိုင်ငံတော်အခြေပြမေကွန်ပြောကြားဖို့တခြားနေရာရှာမှာမဟုတ်တဲ့အကြောင်းဗုဒ္ဓဟူးနေ့နှောင်းပိုင်းမှာပဲသမ္မတ Trump က Twitter လူမှုကွန်ရက်ကနေပြောခဲ့တာပါ။ကြီးကျယ်ခန်းထားတဲ့နိုင်ငံတော်အခြေပြမေကွန်တရက်မကြခင်ပြောကြားနိုင်မယ်လို့မျှော်လင့်ကြောင်းလည်းသူကဆိုပါတယ်။အစောပိုင်းကတော့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားရတဲ့အပေါ်မူတည်ပြီးတော့နိုင်ငံရေးဟောပြောပွဲကျင်းပတာအပါအဝင်ဒီတခြားဖြစ်နိုင်တဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းအင်ဗျူရောတာဝန်ရှိသူတွေကပြောကြားခဲ့ကြပါတယ်။နိုင်ငံတော်ရဲ့အခြေအနေအရရနဲ့ပတ်သက်လို့သမ္မတအနေနဲ့နှစ်စဉ်လွှတ်တော်ကိုအစီရင်ခံတင်ပြဖို့တာဝန်ရှိပေမဲ့လွှတ်တော်နှစ်ရက်ရှေ့မှောက်မှသာပြောကြားဖို့တတ်မှတ်ချက်တော့မရှိပါဘူး။ဒါပေမဲ့အစဉ်အလာတစ်ခုအနေနဲ့ဒီလွှတ်တော်နှစ်ရက်ပေါင်းရှေ့မှောက်မှနိုင်ငံတော်အခြေပြမိန့်ခွန်းပြောဖို့သမ္မတကိုဖိတ်ကြားလေးရှိပြီးမိန့်ခွန်းကိုလည်းရုပ်မြင့်တန်ကြားကနေတနိုင်ငံလုံးကိုတိုက်ရိုက်ထုတ်လွှင့်လေးရှိပါတယ်။လက်ရှိအစိုးရလုပ်ငန်းတွေ၄ပုံ၃ပုံလောက်ရပ်ဆိုင်နေတဲ့အထက်မှာ American လုံခြုံရေး Secret Service နဲ့အမိမြေလုံခြုံရေးဌာနတို့လည်းပါဝင်နေတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်ကြောင်းအကြောင်းပြချက်နဲ့သမ္မတရဲ့မိန့်ခွန်းကိုရက်ရွှေ့ဖို့ဒါမှမဟုတ်ရင်လည်းလွှတ်တော်ကိုစာသားနဲ့သာပေးပို့ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမ္မတကိုတိုက်တွန်းခဲ့ပါတယ်
Venezuela နိုင်ငံမှာအဓိကနိုင်ငံရေးပြင်ပတဲ့ကြားသဘောတူညီချက်ရအောင်မညှိနှိုင်းနိုင်ငံရဲ့ကြီးမားတဲ့အချက်တွေနဲ့ကျင်းပနိုင်တဲ့အကြောင်း ုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုကူတာရက်စ်ကသတိပေးလိုက်ပါတယ်။ဗင်နီဇွဲလားပြည်သူတွေနဲ့ဒေသရင်းတွေကြီးမားတဲ့အကြက်တဲဆိုင်နဲ့ပရိကတ်တွေကိုရှောင်ရှားဖို့ဆွေးနွေးပြောဆိုနိုင်မယ့်အခွင့်အလမ်းတွေရှိနေဆဲဖြစ်ကြောင်းလဲဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကကမ္ဘာစည်းဝါးရေးနှိနှောဖလှယ်ပွဲမှာဒီနေ့ပဲပြောဆိုလိုက်တာပါ။ဗင်နီဇွဲလားအမျိုးသားလွတ်တော်ဥက္ကဋ္ဌဝမ်ဂွာယီဒိုကိုဗင်နီဇွဲလားနိုင်ငံရဲ့ယာယီခေါင်းဆောင်ဖြစ်တရားဝင်အသိအမှတ်ပြုကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကအမေရိကန်နဲ့တရမန်ဆက်ဆံဖြစ်လိုက်တဲ့အကြောင်းမနေ့တုန်းကကြေညာထားတဲ့အတွက်တင်းမာမှုတွေလည်းကြီးထွားနေပါတယ်။ကွာယီဒိုကတော့လူလူဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်လာချိန်မှာပဲယာယီသမ္မတဖြစ်တာဝန်ယူဖို့ကြေညာထားတာပါ။ဗင်နီဇွဲလားသမ္မတမာဒူရိုကအမေရိကန်တရုံဝင်နှန်းနေအားလုံး82နာရီအတွင်းနိုင်ငံကထွက်ခွာဖို့လည်းအမိန့်ထုတ်ထားပါတယ်။ဒါပေမဲ့လည်းမာဒူရိုမှာလောက်ပိုင်ခွင့်မရှိတော့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတုံ့ပြန်ထားတာပါ။သမ္မတထရန့်ကတော့ဒီမိုကရေစီနည်းကြအသွင်ကူးပြောင်းမှုတွေညီညီချင်းချင်းမဖြစ်ခဲ့ရင်ဖြစ်လာအောင်ကြိုးပမ်းမဲ့နီလန်ပေါင်းစုံကိုစဉ်းစားထားတယ်ဆိုပြီးသတိပေးပြောဆိုထားပါတယ်
။အမေရိကန်ကအလို့ရှိနေတဲ့ Huawei အကြီးအကဲမန်ဝင်ဂျိုးကိုကနေဒါနိုင်ငံကလွှဲပြောင်းပေးမယ်ဆိုရင်တရုတ်အစိုးရကလက်တုံ့ပြန်မယ်ဆိုတာပြက်ပြက်သားသားပြတဲ့နယ်လို့တရုတ်ကွန်မြူနတီပါတီကထုတ်တဲ့ Global Times သတင်းစာမှာရေးသားဖော်ပြခဲ့ပါတယ်။တရုတ်နည်းပညာလုပ်ငန်းတွေအောင်မြင်တိုးတက်နေတာကိုအမေရိကန်အစိုးရကပိတ်ပင်ဖို့ကြိုးစားနေတယ်ဆိုတာအုံနောက်ရှိသူတိုင်းမြင်တယ်လို့ Global Times ရဲ့ Editor အပေါ်မှာရေးပါတယ်။ American ပိတ်ဆို့တန်ခတ်မှုကို Huawei ကုမ္ပဏီကချိုးဖောက်ပြီး Iran နိုင်ငံနဲ့ဗန်နာရေးအရွှေ့ပြောင်းတွေလုပ်ခဲ့တဲ့ဆိုတဲ့အတွက်ဗန်နာရေးဆိုင်ရာအကြီးအကဲမန်ဝမ်ဂျိုးကိုကနေဒါလေးစိတ်မှာဖမ်းဆီးခဲ့တာပါ။ကနေဒါမှာရက်30ဖမ်းဆီးထားခြင်းမပြေခင်သူ့ကို American ပြည်ထောင်စုကိုလွှဲပေးဖို့တရားဝင်တောင်းဆိုမယ်လို့ American တရားရေးဌာနကအင်္ဂါနေ့ကအတည်ပြုပြောကြားခဲ့ပါတယ်။တကယ်လို့တောင်းဆိုချက်အတိုင်းမန်ဝမ်ဂျိုးကိုကနေဒါကလွှဲပေးခဲ့ရင် American အစိုးရကိုရောကနေဒါအစိုးရကိုပါတရုတ်အစိုးရကလက်တုံ့ပြန်တဲ့လို့ Global Times ရဲ့ Editor အပေါ်မှာအသုံးနှုန်းပြင်းပြင်းထန်ထန်သုံးနှုန်းရေးသားထားပါတယ်။မဝန်ချို့ဖမ်းဆီးခံခဲ့ရပြီးတဲ့နောက်တရုတ်ကကနေဒါနိုင်ငံသား2ယောက်ကိုဖမ်းဆီးထားတယ်လို့နောက်တစ်ယောက်ကိုလည်းမူရည်ဆေးဝါးမှုနဲ့တေးတန်ချခဲ့ပါတယ်။ဒါဟာလက်တုံ့ပြန်တဲ့လုပ်ရမဟုတ်ဘူးလို့တရုတ်အစိုးရကတော့ညင်းဆန်ပါတယ်ရှင်။
ဒီလိုရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုစတင်ပြင်ဆင်နေတဲ့အကြောင်းမြောက်ကိုရီးယားဆွေးနွေးပွဲသတင်းကဖော်ပြပါတယ်။သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ထည့်အင်ပီရိုမှာလာရောက်တွေ့ဆုံသွားခဲ့တဲ့မြောက်ကိုရီးယားရဲ့အဆင့်မြင့်ဆုံးခေါင်းဆောင်တွေကတူဦးဖြစ်တဲ့မြောက်ကိုရီးယားအလုသမားပါတီဒူဝုဒ္ဓကင်ယုံချိုဝါတစင်မြောက်ကိုရီးယားခေါင်းဆောင်ကိုစာရဆောင်ပေးပို့ခဲ့တာပါ။သူတို့ချက်ချပိုင်းပြန်နိုင်စွမ်းနဲ့ဆန္ဒရှိတဲ့သမ္မတထရန့်ပေါ်မြောက်ကိုရီးယားခေါင်းဆောင်ကလေးစားကြောင်းနဲ့စစ်ရှင်မှုတွေစစ်ကောင်းစီတွေနိုင်နဲ့ဆောင်ဆိုင်ပြီးရည်မှန်းချက်တိုင်းအကောင့်ထဲဖုန်နေအောင်အမေရိကန်နဲ့တူလက်တွဲသွားမှာဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားဆူရောရဲ့သတင်းမှာဖော်ပြထားပါတယ်။ဒါမှမဟုတ်ရည်မှန်းချက်တွေကဘာဆိုတာကိုတော့တိကျကျသတင်းထဲမှာဖော်ပြမထားပါဘူး။သမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီစဉ်တွေကိုဖျက်သိမ်းဖို့လိုလားနေတယ်လို့မြောက်ကိုရီးယားခေါင်းဆောင်ဘက်ကလည်းနိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးယုံယွင်းနေတဲ့တိုင်းပြည်စီးပွားရေးပြန်လည်ဦးမော်ကျိုးပမ်းမှုမျှော်လင့်နေတာပါ။စင်ကာပူနိုင်ငံမှာပြီးခဲ့တဲ့နှစ်ဇွန်လတည်းပထမဆုံးအကြိမ်ထိပ်သီးတွေ့ဆုံရမှာတော့ကိုရီးယားကျွမ်းဆွေမှာနျူကလ িয়ার လက်နက်ကင်းစင်ရေးကျိုးပမ်းသွားကြဖို့နှစ်ဖက်ခေါင်းဆောင်တွေသဘောတူထားပါတယ်။ဒါမှမဟုတ်ရည်မှန်းချက်တွေကိုဘယ်လိုပုံစံနဲ့အကောင့်ထဲပုံမလဲဆိုတာတိတိကျကျမသိရတယ်လို့တိုးတက်မှုလည်းမမေ့ရမတွေ့ကြရပါဘူး။ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမဲ့နေရာနဲ့အချိန်ကိုအခုချိန်ထိကြေညာလာမျိုးမရှိသေးပေမဲ့သမ္မတထရန့်ကတော့ရှေ့လဖေဖော်ဝါရီလောက်မှာဖြစ်နိုင်တဲ့အကြောင်းပြောဆိုထားပါတယ်။
အင်ဒိုနီးရှားနိုင်ငံမှာအစ္စလမ်ဘာသာကိုစော်ကားမှုနဲ့ထောင်ချခံခဲ့ရတဲ့ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးဟောင်းဟာနှစ်နှစ်နီးပါးထောင်ချခဲ့ပြီးတဲ့နောက်ဒီကနေ့မှပြန်လွတ်လာပါတယ်။အဟုတ်လို့လည်းလူသိများတဲ့ဘာဆူဂီဂျာဟာဂျာပနာမာထောင်ထဲကနေဒီကနေ့မနေ့အစောပိုင်းကထွက်လာစဉ်သူ့ရဲ့မိသားစုဝင်တွေသာမကသူ့ကိုထောက်ခံသူလူအုပ်ကြီးကကြိုးစိုးနှုတ်ဆက်ခဲ့ပါတယ်။2016ရွေးကောက်ပွဲမဲဆွယ်စဉ်မှာတရုတ်နယ်ပယ်ခရစ်ယာန်ဘာသာဝင်မစ္စတာပနာမာကမွတ်စလင်မဟုတ်တဲ့နိုင်ငံရေးသမားတွေကိုမွတ်စလင်တွေမဲမပေးရလို့ကန့်သက်ချက်မရှိဘူးဆိုပြီးတော့ကိုရန်ကျမ်းစာတွေကစာသားကိုကိုးကားပြောကြားခဲ့ပါတယ်။အဲ့ဒီမိန်ကွန်းဗီဒီယိုကိုတိတ်ဖြတ်ပြီးတော့လူမှုကွန်ရက်တွေပေါ်မှာတင်ခဲ့ကြတာမှာသဘောထားတင်းမာတဲ့မွတ်စလင်တွေရဲ့စိတ်ဆိုးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့အပြင်အစ စ္စလမ်ဘာသာကိုစော်ကားတဲ့အတွက်သူ့ကိုဖမ်းဆီးဒါမှမဟုတ်ကွပ်မျက်ဖို့အထိတောင်းဆိုခဲ့ကြပါတယ်2019ခုနှစ်မှာတော့အစ္စလမ်ဘာသာကိုစော်ကားမှုနဲ့အရေးယူခံရပါတယ်ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးကိုဖမ်းဆီးထောင်ချခဲ့တာကြောင့်တခြားဘာသာတွေကိုသီးခံနားလည်တဲ့အလယ်အလတ်မွတ်စလင်အများစုရှိတဲ့နိုင်ငံဆိုတဲ့အင်ဒိုနီးရှားနိုင်ငံရဲ့ပုံရိပ်ဟာတင်းကျပ်တဲ့ရှရီယာအစ္စလမ်ဥပဒေကိုကျင့်သုံးစေခြင်းနဲ့ရှေးယိုးဆွဲသဘောထားတင်းမာသူတွေရဲ့စိန်ခေါ်မှုရင်ဆိုင်နေရပြီဆိုတဲ့ဆွေးရင်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ထောင်ဒဏ်2နှစ်မှာကောင်းမွန်စွာနေထိုင်မှုကြောင့်လ20နဲ့မစ္စတာပါနာမာကိုပြန်လွတ်ပေးခဲ့ပါတယ်
။ပြည်ပရဲ့တရုတ်လူမျိုးအอสတြေးလျနိုင်ငံသားဆိုင်ဆီဟာတရုတ်နိုင်ငံမှာထိမ့်သိမ်းခံထားရတဲ့အကြောင်းအอสတြေးလျနိုင်ငံကအတည်ပြုပြောဆိုလိုက်ပါတယ်။တရုတ်တန်တမန်ဟောင်းရန်ဟန်ကျွန်းဟာဇနီးနဲ့ကလေးပါလိုက်ပါလာပြီးတောက်ချန်နေတုန်းကနယူးယောက်မြို့ကနေတရုတ်နိုင်ငံတောင်ပိုင်းကွမ်ကျွန်းမြို့ကိုရောက်လာခြင်းလေးစိတ်မှာပဲတရုတ်လွန်ကျိုးရေးအာဏာပိုင်တွေကဖမ်းဆီးလိုက်တာပါရှန်ဟိုင်းမြို့ကိုမိသားစုလိုက်ခီးစက်ဖို့စီစဉ်ထားတဲ့အချိန်မှာပဲဖမ်းဆီးခံခဲ့ရတာလည်းဖြစ်ပါတယ်ဩစတြေးလျနိုင်ငံကြေးဝန်ကြီးမယ်ရီစပိန်ရဲ့ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ဖမ်းဆီးခံထားသူအမှုနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိရှိနဲ့မျက်မြတ်ထားတာပြုမှုကိုတရုတ်နိုင်ငံကိုတိုက်တွန်းထားတာပါထိမ့်သိမ်းခံထားတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းသိနိုင်မှုနဲ့ကောင်စစ်ဌာနကအမြဲဆုံးတွစ်ဆုံဝင်ရဖို့ဩစတြေးလျတန်ယုံတာဝန်ရှိသူတွေတရုတ်အာဏာပိုင်တွေနဲ့တွစ်ဆုံမှုရှိတဲ့အကြောင်းလဲနိုင်ငံကြေးဝန်ကြီးကပြောဆိုထားပါတယ်
2018ခုနှစ်အတွင်းကျန်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှု33ရာခိုင်နှုန်းကျဆင်းခဲ့သလိုအကျန်းဖက်တိုက်ခိုက်မှုကြောင့်သေဆုံးမှုဟာလည်း10နှစ်အတွင်းမှာအနည်းဆုံးဖြစ်တယ်လို့ကာကွယ်ရေးဆိုင်ရာလေလာသုံးသပ်တဲ့အဖွဲ့ရဲ့လေလာချက်မှတွေ့ရှိပါတယ်။အခုလိုမျိုးအသေးအပြောက်ကျဆင်းသွားရတဲ့အဓိကအကြောင်းကဆီးရီးယားမှာအရင် IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့နေရာတွေကိုအစိုးရတပ်တွေပြန်သိမ်းပိုက်နိုင်ခဲ့ပြီးအကျန်းဖက်မှုတွေညှော်နှဲသွားတာကြောင့်ဖြစ်တယ်လို့ Jane အဖွဲ့ရဲ့အကျန်းဖက်မှုဝါဒဆိုင်ရာစင်တာကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းတိုက်ခိုက်မှုတွေကိုလေးလာပြုစုတဲ့အစီရင်ခံစာအရ2018ခုနှစ်အတွင်းမှာ IS စစ်သွေးကြွတွေတိုက်ခိုက်မှုဟာ2019ခုနှစ်ကထက်85ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။2018ခုနှစ်မှာတိုက်ခိုက်မှုတွေကြောင့်သေဆုံးသူအများစုဟာအာဖဂန်နစ္စတန်နိုင်ငံဖြစ်တယ်လို့ဂျိန်းအဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်းတို့ပြောပြပေးခဲ့တာပါ။ VOA ကခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဓာတ်ရိုက်နှာဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနှာဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။လုတ်ပိုင်ခွင်းဆိုင်ရာအလွဲသုံးစားလုပ်တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေထွက်ထားတဲ့တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်အပေါ်တိုင်ကြားစာတစ်စောင်ကိုဒီကနေ့ဇန်နဝါရီလ24ရက်ကြာသပတေးနေ့မှာလက်ခံရရှိထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောခွင့်ရတူဦးက VOA ကိုအတည်ပြုပြောဆိုပါတယ်ဒီစာကိုစီစစ်ပြီးတော့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းပြောပါရယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလက်မော်နဲ့ပတ်သက်တဲ့တိုင်ကြားစာကိုလက်ခံရရှိပြီးပြီဆိုတာ NLD ပါတီဗဟုပြောခွင့်ရဒေါက်တာမျိုးညွန့်ကအတည်ပြုပြောဆိုတာပါဒါပေမဲ့လည်းစာပါအကြောင်းအရာအသေးစိတ်ကိုတော့မပြောသေးပါဘူ
းအခုဒီနေ့မှကျွန်တော်စီတိုင်ကြားရောက်တာပါခင်ဗျအဲ့ဒီတိုင်ကြားကိုနော်အခိုင်အမရှိမရှိကြည့်ရအောင်ပါပါအဲ့တော့ရေးရမယ်ဆိုတာမဟုတ်ပါဘူးအဲကျွန်တော်တို့ကတော့အမှန်တကယ်ပဲမာယွင်းလာလားဒါမှမဟုတ်ကျွန်တော်တို့ဟိုအလုရှုအောင်မဲ့တင်တဲ့နေပြန်နေလာတော့မသိတော့ပါဘူးဗျာเนาะကျွန်တော်တို့ကတော့ပုံမှန်တိုင်းနဲ့ဆောင်ရနေကြပါတယ်တိုင်းသားကိုကျွန်တော်ပြန် analyze လုပ်အောင်ပါ
တနင်္သာရီတိုင်းဒဝဲမြို့နယ်တွင်မှာလျှက်စစ်တားအားဖြန့်ဖြူးရေးလုပ်ငန်းတရက်6-5လေလံနဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းတချို့ကိုတနင်္သာရီတိုင်းဒေသကြီးအစိုးရခွင့်ပြုချက်နဲ့စောင်ရွက်နေတဲ့ GGS ကုမ္ပဏီနဲ့ဆက်စပ်တာတွေဆွေမျိုးနီးစပ်တော်သူကိုကိုယ်ရေးအရာရှိအဖြစ်ခံထားတယ်ဆိုတဲ့ကိစ္စစားရည်နဲ့ပတ်သက်တဲ့စွပ်စွဲချက်တွေကိုဝန်ကြီးချုပ်ဒေါက်တာလဲလက်မော်ရင်ဆိုင်နေရတာဖြစ်ပါတယ်GGS ကုမ္ပဏီကလျှက်စစ်တာဖြန့်ဖြူးဖို့တင်တာစာချုပ်ကိုတိုင်းအစိုးရနဲ့သာချုပ်ဆိုခဲ့ပြီးစွမ်းရင်ဝန်ကြီးဌာနကရွေးချယ်ခဲ့တဲ့ကုမ္ပဏီမဟုတ်တဲ့အပြင်စာချုပ်မှာနေရာလွတ်ချံပြီးချုပ်ဆိုခဲ့လို့တိုင်းအစိုးရနဲ့ GGS ကုမ္ပဏီကိစ္စကိုပြည်အောင်စုအဖွဲ့အစည်းတွေရဲ့သဘောထားမှတ်ချက်တွေယူပြီးတမဒစီတင်ပြသွားမယ်လို့လျှက်စစ်စွမ်းရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကဒီဇင်ဘာ21ရက်ကလုပ်တဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာပြောထားပါဗျ။ဒီစာချုပ်ဟာစာချုပ်အင်္ဂါရက်နဲ့မညီရက်အတွက်ပြက်ပြယ်နေပြီဖြစ်ကြောင်းကိုလည်းပြည်အောင်စုရှေ့နေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဥက္ကဋ္ဌဦးကြည်မြင့်ကပြောပါရယ်
သူကတော့ဟိုစာချုပ်ချုပ်တယ်ဆိုတာကတော့ဥပဒေနဲ့အညီချုပ်ရင်ပုံလင်းလင်းဖြစ်တယ်မဖြစ်ဘူးဆိုတာကသူနိုင်ငံရေးအပိုင်းပေါ့နော်အဲဥပဒေအပိုင်းကြတော့အဲစာချုပ်တစ်ခုကစာချုပ်အင်္ဂါရက်နဲ့ညီရမယ်လို့ စာချုပ်အင်္ဂါရနဲ့မညီဘူးဆိုအဲ့စာချုပ်ကအတိမဖြစ်ဘူးပြစ်တာပေါ့အဲ့အရာကဥပဒေပိုင်းပဲလေမသူဆွေမျိုးဟုတ်တယ်မဟုတ်ဘူးဆိုတော့နိုင်ငံရေးပိုင်းကိုဥပဒေအရလုပ်နေတယ်ဥပဒေအရအဲ့စာချုပ်ကပြက်နေပြီပေါ့နော
်မြမရေနံနဲ့သွားဝတုံးွေလုပ်ငန်းကလျှက်စစ်ဓာတ်ထုတ်လုပ်ရေးလုပ်ငန်းကိုပြီးရဲတန်းငွေခွဲရနေတဲ့ကကုပပီနှစ်တန်းကိုတနင်္သာရီတိုင်းဒေသကြီးအစိုးရထောက်ခံချက်နဲ့ GGS ကုမ္ပဏီကိုခွဲပေးခဲ့တယ်ဆိုတာကိုလည်းလျှက်စစ်စွမ်းရင်ဝန်ကြီးဌာနဒုဝန်ကြီးကပြောင်စုလွှတ်တော်မှာပြောထားပါတယ်GGS ကုမ္ပဏီကအခွန်ရှောင်ရရှိသလိုတဘာဝတန်းွေဖို့အတွက်ကြက်ငွေ 30,000 ကျော်နိုင်ငံတော်ကိုပေးရမယ်ကြွေးကြံလဲရှိနေတာပါအခုတိုင်ကြားစာနဲ့ပတ်သက်ပြီး NLD တနင်္သာရီတိုင်းအမှုဆောင်စင်စင်ကမသိရပဲဗဟိုကိုတိုင်ကြားမှုသာဖြစ်ကြောင်းတနင်္သာရီတိုင်း NLD ပြန်ကြားရေးတာဝန်ခံဒေါ်မြရရဲ့နာတင်ကပြောပါတယ
်ဟုတ်ကျမတို့အော်ရပဲရှိပါတယ်ဗဟိုတိုင်းတော့ကျမတို့မသိဘူးနော်ဟိုဒေါက်တာမြင့်မြတ်စီတိုင်သာရတယ်ဆိုတော့ဒေါက်တာမြင့်မြတ်ကတို့တော့ကိုယ်စလဲဟိုင်ယာတိုင်ကြားစာဌာနဆိုတော့ဘယ်လိုပုံစံနဲ့သူ့တိုင်လို့တိုင်နေဆိုတော့ကျွန်မမသိဘူးပေါ့ရှင်အမကျွန်မတို့ပါတီအလုံးစုံဆောင်အစစ်စစ်မှာတော့ဒေါက်တာလဲလဲမော်နဲ့ပတ်သက်ပြီးဝန်ကြီးနဲ့ပတ်သက်ပြီးတိုင်ထားတဲ့တိုင်စာမရှိပါဘူးရှင
်ဆွေမျိုးနီးစပ်တော်သူကိုကိုရေးအရာရှိအဖြစ်ခံထားရဆိုတာနဲ့ပတ်သက်ပြီးတော့ဒါဟာပါတီကိစ္စကန့်သက်ထားရဲ့ကိစ္စဖြစ်နေအောင်မို့ဥပဒေနဲ့ညှိစိုးမှုမရှိပဲပါတီကသာရေးယူရမှာဖြစ်ကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ်ဒါပေမဲ့လည်းဘလို့ရေးယူမယ်ဆိုတာကိုတော့အတိအကျရှင်းရှင်းလင်းလင်းမသိရသေးပါဘူ
းကိုစောထက်တရင်ပို့ထားပါပါရှင်ဆက်လက်ပြီးတော့မြန်မာနယ်ကြားလုံခြုံရေးရဲကင်းစခန်းတစ်ခုလက်နေကြီးနဲ့ပြစ်ခတ်ခံရတဲ့အကြောင်းကိုတင်ဆက်ပေးပါမယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမြန်မာနယ်ကြားဆောင်ရဲကင်းစခန်းတစ်ခုကိုဒီကနေ့မနေ့ပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့တပ်မတော်ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုအတည်ပြုပြောဆိုပါရယ်အဲ့ဒါဟာ ARSC အဖွဲ့ရဲ့လက်ချက်လို့တပ်မတော်ကယူဆထားပြီးထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ပြောပါရယ်ဒီတော်တွင်ချင်းပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားတိုက်ပွဲထပ်ဖြစ်ပြီးကျေးရွာတွေအပေါ်လက်နက်ကြီးကြီးတွေကျတာကြောင့်ဒေသခံရွာသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ်ရှင်
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်တော်မြို့နယ်တောင်ပြူလက်ဝဲမြောက်ဘက်မိုင်တန်မှတ်ပြီးပြီး50အနီးမှာရှိတဲ့မြန်မာနယ်ကြားဆောင်ရဲကင်းစခန်းတစ်ခုကိုဒီကနေ့ကြာရာပတိနေ့မနက်မှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့သွဲဘက်တွင်းမှူးဘုံမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါရစေ။မန
ေ့6နာရီကျော်လောက်ကကျွန်တော်အဲဒီ50နာခံရတဲ့စခန်းတစ်ခုကိုနောက်ထပ်ကနေတောင်ဝမ်းဝမ်းနေတဲ့ပုံပြင်လောင်ထာနဲ့ပြည့်တယ်လို့ပြောတာ6ပြည့်တော့ပြောတာဘယ်ဖက်ဆက်ကြလို့မှန်းလို့ပဲရမယ် ARS ကြီးကဖြစ်ကုန်တာလေအဲ့ဒါ50နဲ့ကြီးလည်းကျွန်တော်နေပြီးနေတော့ကဘောင်းတော့ရဲ့အနောက်မြောက်ကနေနဲ့ကြာ
ဒီလိုလုံခြုံရေးအထောက်အကူပြုနေကြားဆောက်ရေကင်းစခန်းကိုပြည့်ခတ်ဆက်ဆက်မှုဖြစ်စဉ်အတွက်နေရာသောတပ်ဖွဲ့အပါဝင်တပ်မတော်ဖွဲ့ကလည်းနေမြေလုံခြုံရေးအတွက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ
်။နေမြေလုံခြုံရေးကတော့တပ်မတော်နေတဲ့လောကတာလေးဆောင်ရွက်ထားတာကြီးပါလေ
။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာနေရာသောတပ်နဲ့အာဆာဖွဲ့တို့ကြားထိတွေ့ပစ်ခတ်မှုတွေကြိုကြားကြိုကြားဖြစ်ပွားလေ့ရှိပါတယ်။ဒါ့အပြင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားအင်္ကာနေ့နဲ့ဗုဒ္ဓဦးနေ့တွေကချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘုံမှုချုပ်စော်မင်းထွန်းကဆက်ပြောပါရယ
်ဘလမပဲထားမှာတော့ဖြစ်ပြမှုရှိတယ်22ရက်နေရာလည်းဖြစ်ခဲ့တယ်23ရက်နေရာလည်းကျွန်တော်ဖြစ်ခဲ့တယ်ဖြေကောင်းမှုချိန်နေရာတော့ဟိုကုပတ်တော်ဒီကတော့ရှိပါတယ
်အဲ့ဒီစိုက်ပွဲတွင်မြမသမတော်ဘက်ကရဟယင်အကူ3တိုက်ခတ်ခဲ့တယ်ဆိုတာဘုံမှုချုပ်စော်မင်းထွန်းကအတိအပြုပြောဆိုပါရယ်အေအေဖွဲ့ကိုတိုက်ခိုက်တာမှာလူအရင်ရဟယင်သုံးဖို့သမရဦးဝင်းမြက်ကဖွင့်ပြထားတယ်ဆိုပြီးသမတော်ကအစောပိုင်းကတည်းကပြောထားပါရယ်ဘလဝါမြို့နယ်တွင်နှစ်ရက်ကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်ချေးရွာတွင်ထိခိုက်မှုရှိခဲ့ပြီးဒေသခံရွာသားတို့နေရကနေစိမ်းချောင်နေရတယ်လို့ဒလက်မေရွာဒေသခံတို့ကပြောပါတယ်
ဘူကနေဖြစ်တော်ကြီးကိုယ်လိုရောရွာအနာကင်းစင်မှာကြားတယ်ရွာနေတဲ့အပေါ်မှာလက်နေကြီးတလုံးကြားတယ်ကြားပြီးတော့ရေရှိတဲ့ရွာမှာပုံလုံးကြားတယ်ထွက်ပြရတော့အခုအေးသက်ကဒီဒလန်နေဝါကူပါပြီးတော့တောင်ကျူအေးသက်ဒီတက်ခင်ကအခုဒီပလန်ဝါသက်ကိုစေခွေးကြီးရဲ့အင်ဂျင်မှာပဲအခုပြနေတာ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော် AA ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါရယ
်ဒီနေ့မှာတော့ဒီပြည်နယ်ဆိုင်တိုက်ပွဲဖြစ်တာတော့မရှိဘူးဒါပေမဲ့လို့ဒီဗမာတပ်မတော်ဖက်ကတော့အဲ့ဒီရဲတောင်မြို့နယ်ရဲ့နောက်ဒီပြည်တော်မြို့နယ်နဲ့ရဲတောင်ကအစကအဲ့ဒီဘက်ကမှလက်နက်ကြီးတွေနဲ့လှမ်းပြီးတော့ရဲတောင်ရဲ့ဆက်တိုက်ကျင်းနေတာပဲရှိကြပြန်နောက်ပြီးတော့ဒီပလက်ဝါမြို့နယ်ထဲမှာလည်းပဲနော်ဒ
တို့လည်းလည်းကြည့်နေတဲ့ပြည်ကိုဟန်ထုတ်နေတာရှိတယ်။23ရက်နေ့ကလည်းတို့ဒီအရင်နှစ်ခုနဲ့လာပြီးတော့ဘုံကျတိုက်ခိုက်တော့တာရှိတယ်။အချင်းတိုင်းတိုင်းပေါ့
။ဒီခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဖလက်ဝါမြို့နယ်တွင်မြမသမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေရဲ့အင်အားတွေလက်နက်ကြီးကြီးထိမှန်တာတွေစစ်ဆေးမေးမြန်းခံရတာတွေမတရားတင်းဆက်သွယ်မှုပုံမှန်တွေနဲ့တရားစွဲဆိုခံရတာတွေလည်းရှိနေပြီ။တိုက်ပွဲဖြစ်ပေါ်ရတဲ့ဒေသကရွာသား600နီးပါးဟာလည်းစစ်ဘေးသိမ်းချောင်နေရပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါရှင်။အခုတစ်ဆက်သေးမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးပါဦးမယ်။အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ February လအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိပြီး KIO ဘက်ကတော့မြောက်ပိုင်းမဟာမိတ်လေးဘွဲနဲ့ဆွေးနွေးဖို့တောင်းဆိုထားပါတယ်။ဒီလေးဘွယ်ပါဝင်မယ်ဆိုတာပြန်လည်ညှိနှိုင်းမှုရှိနေပြီမဲ့အစိုးရနဲ့ KIO အကြားတရားဝင်ဆွေးနွေးပွဲကိုတော့မြန်မာနိုင်ငံအတွင်းမှာစတင်ပွဲရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့ KIO အကြားဒီလ27ရက်နေ့ကတရုတ်နိုင်ငံကိုမင်းမြို့မှာအလွတ်သဘောဆွေးနွေးခဲ့ပြီးတဲ့နောက်တစ်ချိန်မှာတရားဝင်ထပ်မံတွေ့ဆုံဖို့သဘောတူခဲ့တာဖြစ်ပါတယ်ပြည်ဆောင်ပွဲမှာအဓိကဆွေးနွေးတဲ့အချက်ကို KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ထပ်တွေ့မယ်ဆိုတာအဓိကအားသာကြားပါတယ်။ဒါမဲ့ပေနေ့ပေရက်မှာပေနေရမှာတန်ဖိုးနေတာ။ဘာအကြောင်းညာဒီပြန်ဆွေးနွေးမယ်ဆိုတာကတော့ဘာမှပြောထားတာမရှိဘူး။တို့လည်းအထုပြန်နိုင်လည်းမရှိဘူး။နိုင်ငံရေးဆွေးနွေးပွဲတို့ဦးတည်သွားမယ်ဆိုလို့ချင်တော့အခုလိုမျိုးခဏခဏတွေ့ရမယ်။ဒီကျေမှုတိဆောက်တဲ့အနေနဲ့လည်းခဏခဏပြန်တွေ့တော့ဒီကောင်းမယ်ဆိုတဲ့သဘောမျိုးနဲ့နောက်ထပ်ပြန်တွေ့မယ်ဆိုတဲ့အဲ့ဒါတော့သူတို့ပြောတာမှရှိပါတယ
်။ကုမင်းအလွတ်သဘောဆွေးနွေးပွဲမှာ KIO ဘက်ကတအန်းပလောင်ကိုကန်းနဲ့ရခိုင်တပ်မတော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပူးတွဲတွေ့ဆုံဖို့တင်ပြထားကြောင်းသတင်းရရှိပေမဲ့ဗိုလ်မှူးကြီးနော်ဘူးကဒါကိုတော့သေချာမသိရကြောင်းနဲ့ဒီလိုပူးပေါင်းတွေ့ဆုံဖို့ KIO ကအရင်ကတည်းကတောင်းဆိုထားတာရှိကြောင်းသာပြန်လည်ဖြေကြားပါတယ
်။ KIO မူကတော့ဘာလို့ဖြစ်ဖြစ်ဆွေးနွေးမယ်ဆိုလို့ရှိရင်တော့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ဒီအားလုံးကဆွေးနွေးရမယ်ဆိုတဲ့အဆူကတော့ရှိပါတယ်ဒါ KIO ကတောင်းဆိုထားတာရှိပါတယ်ဒီ KIO တပိတ်သေးနဲ့ဆွေးနွေးတာနဲ့တော့ဒီအောင်မြင်မှုကတော့ဒီပြီးဝရနိုင်မှာမဟုတ်ဘူးပေါ့အဲ့ဒါကြောင့်တခြားဒီမြောက်ပိုင်းမဟာမိတ်ဖြစ်နေတဲ့အခွင့်အရေးခွင့်နဲ့ဆွေးနွေးရမယ်ဆိုတော့ဒီပြင်ပြထားတာတော့ကျွန်တော်လည်းကြားသိရပါတယ်
NRPC နဲ့ KIO အကြားလူ့သဘောတွဲဆုံဆွေးနွေးရေးအတွက်ချိတ်ဆက်ဆောင်ရွက်ပေးခဲ့တဲ့ PCG ခေါ်ကချင်ငင်းကြေးအကျိုးဆောင်အဖွဲ့ကဦးအင်ရှန်ဆန်အောင်ကဆွေးနွေးပွဲတွေကိုနောက်လပထမပတ်ဒါမှမဟုတ်ဒုတိယပတ်မှာစတင်ပွဲရှိကြောင်းအခုလိုပြောပါတယ
်။ February 7မှာဖြစ်မှာ။ဒါဆံပိုင်းလာလာလီပိုင်းလာတော့ပြောတော့ပွဲရ။အဲနှစ်ဖက်ကိုတစ်ဖက်ကလည်းအချင်းဆွေးနွေးဟောပဲလေဆွေးနွေးကြီးမှာခုအဖွဲ့တွေကဆွေးနွေးကြီးမှာအချင်းကိုပြန်ရွေးပြီးနေရွေးအချင်းရွေးချင်းမှာအဲ့ချင်မှာပြင်တနေရလို့ပြောရပါတယ်။ဟုတ်ကဲ့ပြောင်းဝင်ဆွေးနွေးပွဲပါ
။မြောက်ပိုင်းမှာမိတ်အဖွဲ့တွေအားလုံးပါဝင်ရေးနဲ့ပတ်သက်ပြီးဦးအင်ရှန်ဆန်အောင်က
အဲ့လိုဆွေးနွေးချင်တယ်ဆိုတော့သူကပြင်ပြရှိတယ်။ဒါပေမဲ့အဲ့ဒါအပေါ်ပါမလား observer အနေနဲ့ပဲဖြစ်မလားဆိုတော့အခုမသိသေးဘူးခါအဲ့ဒါတော့ဘယ်လိုဖြစ်ဖြစ်ဆွေးနွေးပွဲကတော့ဖြစ်မှာပါ။
ကျမရောကကချင်နဲ့ရှမ်းပြည်နယ်အခြေစိုက်စစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာစီရေးလှုပ်ရှားတာတွေရပ်ဆိုင်ပြီးငင်းချမ်းရေးဆွေးနွေးဖို့ဒီဇင်ဘာလ27ရက်နေ့ကကြေညာပြီးတဲ့နောက် KIO အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကအဖွဲ့၄ဘွဲ့လုံးနဲ့တရုတ်နိုင်ငံမှာဆွေးနွေးဖို့သဘောထားထုတ်ပြန်ထားပါတယ်။နောက်တစ်ကြိမ်ထပ်မံတွဲဆုံဆွေးနွေးရေးနဲ့ပတ်သက်ပြီး NRPC ဘက်ကမေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားတာတော့မရှိခဲ့ပါဘူး
။ကိုမိုးစောသတင်းပေးပို့ထားတာပါရှင်။VOE မြန်မာပိုင်းရဲ့ကြာတာပရိညာအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့လာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။သောရရှင်များရှင်။ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းအမျိုးမျိုးထွက်ပေါ်လာပါတယ်။အကျဉ်းသားအစိုးရလက်ထက်အစိုးရအတွင်းပြင်ပြောင်းလဲရေးခြေလှမ်းတစ်ရပ်အဖြစ်၆ခံသူတွေရှိသလိုအပြောင်းလဲတွေမှာဖွင့်လင်းမြင့်တာမှုမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်နယ်နဲ့ပြည်ထောင်စုအစိုးရထဲမှာပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလား။အပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382 ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VO ဒိုင်းလေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။အခုလာမယ့်စနေညတရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။တရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားတန်တမန်ဆက်ဆံရေးတွေပုံမှန်ပြန်ဖြစ်စေရေးသမ္မတဂျင်မီကာတာကစီစဉ်ညှိနှိုင်းပြီးတမိုင်းဝင်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာနှစ်ပေါင်း40ကြာမြင့်ခဲ့ပါပြီ။ဒါပေမဲ့အဲ့ဒီသဘောတူညီချက်လက်မှတ်ရေးထိုးပြီးတဲ့နောက်ဆယ်စုနှစ်တွေအတွင်းတရုတ်နိုင်ငံရဲ့စီးပွားရေးကြီးမားစွာတိုးတက်ဖွံ့ဖြိုးလာတာနဲ့မနှစ်ကတရုတ်အပေါ်အမေရိကန်ကကုန်သွယ်ရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်ခဲ့တာတွေကနှစ်နိုင်ငံစလုံးစိုးရိမ်စိတ်တွေနဲ့အပြန်အလှန်ကြီးနေကြတဲ့အဆင့်ကိုရောက်လာနေတဲ့အကြောင်း Greta Van Susteren က Plug In အစီအစဉ်မှာဆွေးနွေးထားတာကို VOA သတင်းတော် Robert Raphael သတင်းပေးပို့ထားပါတယ်။အပြည့်အစုံကိုကိုဇော်ဝင်းနိုင်ကပြောပြပေးပါရှင်။
တရုတ်နဲ့1989ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ဟာရေရှည်တည်တတ်မဲ့အောင်မြင်မှုဖြစ်ကြောင်းလက်မှတ်ရေးထိုးပြီးနှစ်ပေါင်း40အကြာမှာ VOA က Greta Van Susteren နဲ့ပြုလုပ်တဲ့တည်ထောင်တွေ့ဆုံမေးမြန်းကမ်းမှာသမ္မတဂျီမီကာတာကပြောပါတယ
် What Deng Xiaoping promised to Chinese people, the world and the United States and me personally was openness and reform
အဲ့ဒီအချိန်တုန်းကသမ္မတဒိန်းဆောင်ပိန်ကတရုတ်လူမျိုးတွေရောအမေရိကန်ပြည်ထောင်စုနဲ့သူသဖြင့်ကျွန်တော်ကိုပုံကိုရေးရဂရီပေးတာကတကားဖွင့်ဝါဒနဲ့ပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုတဲ့ကိစ္စပါတရုတ်ပြည်မှာလည်းကြီးမားတဲ့ပြုပြင်ပြောင်းလဲမှုတွေကဖြစ်နေပြီးအဲ့ဒီမတိုင်ခင်ကတရုတ်ပြည်မှာလက်လက်စွာစီးပွားရေးလုပ်ပိုင်ခွင့်လုံးဝမရှိခဲ့ပါဘူးအဲ့ဒီနောက်မှာတော့စီးပွားရေးကုန်သွယ်ရေးနဲ့ပတ်သက်လာရင်တရုတ်ဟာအရန်အားကောင်းလာတဲ့လူ့အဖွဲ့အစည်းကပို့ပြီးတော့ပွင့်လင်းလာပါတယ
်သမ္မတထရမ့်အစိုးရကတရုတ်အပေါ်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်တာကိုသမ္မတဟောင်းဂျီမီကာတာကသဘောမတူပါဘူးဒါကြောင့်လဲမနေ့ကအာဂျင်တီးနားနိုင်ငံမှာကျင်းပခဲ့တဲ့ G20 ထိပ်သီးဆွေးနွေးပွဲနောက်ပိုင်းတရုတ်ဘက်ကအလျှော်ပေးခဲ့တာတွေကိုသူကထောက်ပြပါတယ
် China has agreed to do two or three things. One is to buy more soybeans. And I think they've made two purchases of a major size of American soybeans.
တရုတ်ကအမေရိကန်ရဲ့ baby set တွေကိုအများပြဝယ်ယူတာအမေရိကန်ကုမ္ပဏီတွေတရုတ်ပြည်ထဲမှာရည်ရွယ်မြုံနံခွင့်ပေးတာစတဲ့နှမျိုးသုံးမျိုးလုပ်ပေးဖို့သဘောတူခဲ့ပါတယ်တရုတ်နဲ့အဆင်မပြေရင်ကျွန်တော်တို့ကြည်ပဲမဟုတ်ပဲနှစ်ဖက်စလုံးကနင်နာတာပါပဲအမေရိကန်အတွက်စီးပွားရေးအရထိနာပါလေ
ဒါပေမဲ့ TPP လို့ခေါ်တဲ့ Pacific ရဝန်နိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာမှားယွင်းကြောင်းတရုတ်ရေးရာကျွမ်းကျင်သူ Christopher Johnson ကပြောပါတယ
် Fundamentally most of the challenges we're facing in the bilateral economic and trade relationship with China right now were addressed in some way
အဖြစ်တော့တရုတ်နဲ့ကျွန်တော်တို့ကြားမှာဖြစ်နေတဲ့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးကိစ္စတွေဟာ TPP မှာတနည်းနည်းနဲ့ဖြည့်ရှင်းထားပေးပြီးသားပါအထူးသဖြင့် American ဘက်ကစိုးရိမ်နေတဲ့အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေနည်းပညာတွေအဓမ္မတောင်းယူနေတဲ့ကိစ္စညာနာပစ္စည်းပိုင်ဆိုင်မှုကိစ္စစတာတွေကို TPP သဘောတူညီချက်ထဲမှာထည့်ထားပြီးသားပါတရုတ်ဘက်ကလည်းအဲ့ဒီလိုကိစ္စမျိုးတွေမှာနိုင်ငံတွေပါဝင်တဲ့အစုအဖွဲ့နဲ့ဆက်ဆံရရင်ပိုပြီးအလေးထားတတ်ပါတယ
်လက်တလောတရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်လို့တော့ Christopher Johnson ကအခုလိုမှတ်ချက်ပေးပါတယ
် In the short term I'm concerned I think you know we are experiencing a definite deterioration in the overall strategic relationship
ဒီလိုမှတော့ကျွန်တော်စိုးရိမ်ပါတယ်မဟာဗျူဟာမြောက်ဆက်ဆံရေးဟာတေချာပေါက်ဆိုးရွားလာနေပါတယ်အဆိုးဆုံးအခြေအနေကိုရောက်နေတယ်လို့တောင်ပြောလို့ရပါတယ်ဒီစီးပွားရေးနဲ့ကုန်သွယ်ရေးသဘောထားကွဲပြားမှုတွေဟာအနာဂတ်မှာအင်အားအကြီးဆုံးနှစ်နိုင်ငံအကြားအဆင်ပြေအောင်ဘလို့ဆက်ဆံကြမလဲဆိုတော့ပြဿနာကြီးရဲ့အစိမ့်ပိုင်းသာဖြစ်ပါတယ
်တရုတ်အမေရိကန်ဆက်ဆံရေးဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးလှုပ်ဆောင်မှုအပေါ်အရေးပါကြောင်းလဲခရစ္စတိုဖာဂျွန်ဆင်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့တာပါရှင်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွယ်မှာကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမရေးသုံးသက်ခြင်းနဲ့တိုင်းရင်းသတင်းလွှာအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပင်လာညာချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပြီးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုည10နာရီအထိလိုင်းဒိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမာရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
အဓိကတော့ရွယ်ချက်ကတော့ဒီရင်းစည်းကမ်းလမ်းစည်းကမ်းတွေစနစ်တကျဖြစ်စေရတဲ့ဒါကမျိုးကိုဒီပြည်နယ်ဆို
ရအောင်လေယုံစီမံချက်နဲ့မွန်ပြည်နယ်မှာလိုက်စင်မဲ့မော်တော်ယာဉ်တွေစီးကမ်းမဲ့မော်တော်ယာဉ်တွေကိုဇန်နဝါရီလ15ရက်နေ့ကစပြီးဖမ်းဆီးအရေးယူမှုတွေပြုလုပ်နေတဲ့အပေါ်မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးပြောသွားတာပါတိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်တဲ့အခါမှနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကျန်းမာရေးစနစ်ပြုပြင်ပြောင်းလဲရေးအပိုင်းနှစ်ကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံကျန်းမာရေးစနစ်အားနည်းမှုကြောင့်နိုင်ငံသားဆေးထွက်ကုသသူများလာနေပြီးတော့ငွေကုန်ကြေးကျဒဏ်ကြီးမားလွန်းနေလို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်မြန်မာနိုင်ငံကျန်းမာရေးစနစ်ပြန်အားကောင်းလာအောင်ငွေကုန်ကြေးကျဒဏ်ကိုခံနိုင်ဖို့အပါအဝင်ဘယ်လိုနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ပြီးသင့်ပါတယ်ဒီအကြောင်းကိုရန်ကုန်ဆေးတက္ကသိုလ်နှင့်အငိမ့်စားပါမောက်ခချုပ်နဲ့မြန်မာနိုင်ငံစီးချူသွေးချူယောဂအသင်းဥက္ကဋ္ဌဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင်
โอเคซีโจซีโจที่กุเสียวันจีเนี่ยกงนิซองบามะคาดาดาตึนเสร็จแล้วครับเนี่ยเราดิမြန်မာနိုင်ငံမှာจ้ํามายสนิทဖြစ်ပြီးပြောင်းလဲရေးအတွက်ပေါ့เนาะဆွေးနွေးခဲ့ကြတဲ့အခါမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီဆေးရုံမှာရှိနေတဲ့ကာလမှာပေါ့เนาะလူနာရဲ့ဒီလိုအပ်ချက်တွေကိုအတိအကကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာအခုတော့ဆရာကြီးဒီလူနာအနေနဲ့ဆေးရုံဆင်းပြီးသွားတဲ့အခါနဲ့ဒီသူ့ရဲ့จ้ํามายဆန်အကုန်ကြားစည်းတွေကိုပေါ့เนาะလက်လက်မိနေတဲ့အနေအထားဖြစ်အောင်လို့လူအပ်တဲ့နောက်ပြည်ပြင်ပြောင်းလဲမှုအကြောင်းတွေကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီဆေးရုံကဆင်ပြေလူနာအတွက်အဓိကလိုအပ်မဲ့ပြည်ပြင်ပြောင်းလဲဆိုရင်အဓိကဘာလုပ်ဖို့လိုလဲဆရာ
လူနာတက်ကဆေးရုံစင်တာကြီးဒီကတူတူနေရခွေးနေမှာ social support ပေါ့သူကလိုက်ပြီးတော့လူမကြီးကထောက်ကူပြုတဲ့အစီအစဉ်တွေကျွန်တော်ရှင်ပါ intern ကိုအားနေတယ်ပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလူနာတွေဘက်ကိုဖြည့်ဆည်းပေးတင်တာတွေရှိသေးလားဆရာ
လူသားမိပြီပေါ့ဗျာကိုဘယ်မှာကုကျင်လဲပေါ့ကျွန်တော်ဆိုပါတော့private ဆေးရုံတစ်ခုရှိတယ်ပေါ့ A နဲ့ B ပဲထားပါတော့ private A E မှာကျွန်တော်မကူကျင်ဘူးကျွန်တော် B မှာကူကျင်တယ် choice ပေါ့ get ဆေးရုံကိုသူကူကျင်တယ်အကောင့်ကကူကျင်တယ်ညာသူသူ့ရဲ့သဘောညာသူကုပိုင်ကရွေးချယ်ပိုင်ကရှိရမယ်ပေါ့နောက် individual ပေါ့ကုရဲ့ဆရာဝန်နဲ့သူရွေးချယ်ပိုင်ကရှိရမယ်ပေါ့ဆိုတော့အဲ့ဒီဟာတွေကအလုံး5ချက်လောက်ရှိတယ်ဒါတွေကလူတို့ရဲ့ expectation ပေါ့သူပြောသူဖြစ်စီပြောသူဖြစ်စီလူသားမျိုးကျွန်တော်ပြန်စဉ်းစားကြည့်လို့ဆိုရင်နားလည်နေတယ်ဒီ expectation ကိုကျွန်တော်ကျမ်းမာရေးစနစ်ကလည်းရောညီတွေ့တာရှိအောင်လို့ responsiveness ပေါ့သုံးပြန်ရည်ယူဆောင်ရွက်ခြင်းတွေကကျွန်တော်ရှိမှာတော်တော်လေးကိုအားနည်းတယ်လို့ကျွန်တော်တို့ဒီလိုပဲမြင်တယ်အဲ့ဒါကြောင့်မို့လို့ဆေးရုံစည်းကမ်းတွေလူကသိပ်မချင်တာဘူးသိပ်ပြီးကျွန်တော်တို့အထင်ကြီးဘူးအဲ့တော့တခုဖြစ်ပြီးဆိုတာနဲ့နောက်ဆုံးနောက်ဆုံးအကြောင်းဆုံးကဟို medical check up ဆိုတာမျိုးတခါလေကျွန်တော်ရှိရဆေးရုံကတော့အကုန်လုံးလို့ရတယ်ကူဒါပေမဲ့အကုန်လုံးနိုင်ငံကြားပဲထွက်သွားတာပဲကျွန်တော်ဘန်မင်ဂရက်ကျွန်တော်ဘန်ကောက်မှာလုံးလုံးနေခြင်းကာလမှာတနည်းတနည်းကိုတချို့သောနေကြီးမှာအဲ့ရဝေရပြောတယ်ဆရာဗမာဒီကတနည်းကြီးဦးဒီမှာလာတာ1000လောက်ရှိတယ်ပြရတယ်စဉ်းစားကြည့်ဘယ်လောက်တောင်ကြားလဲဆိုတာအဲ့ဒီဒုက1000လောက်ကတယောက်တယောက်ကအနည်းဆုံးကုန်ကြေးစီကဒေါ်လာ3000လောက်တလေကြီးတယ်အဲ့တော့လူ1000ကိုစဉ်းစားကြည့်တော့ဒေါ်လာတန်းနဲ့ချီဘယ်ရည်ထွက်နေဘောရည်ဆုံးရှုံးမှုတွေပေါ့ health system ကဒါတွေပြန်ပြင်ဖို့လူပေါ့ဆိုတော့အချက်တွေ
ဟုတ်ကဲ့ဆရာကြီးဒီလူနာတွေအတွက်ဒီငွေကုန်ကြေးကျကျောင်းရမှုနဲ့ပတ်သက်လို့ရောကျမကြီးစနစ်ကဘယ်လိုမျိုးထောက်ပံ့ပေးတယ်လဲဆရာက
ြီးဒီလူတူပြောင်းဆိုကျမကြီးဒီမကောင်းဆိုစီးကူတဲ့ချိန်မှာစီးကူရင်းနဲ့လူရတဲ့ခါလဲမွေးတည်ပြီးရှိချင်ရောင်းချိုင်မွေးတည်သွားတဲ့အစီအမျိုးပေါ့ကျွန်တော်ရှိမှာမဖြစ်တဲ့ system တခုကိုကျွန်တော်ရှိမှာထောင်ထားဖို့တင်တယ်ကျွန်တော်ရှိမှာ system ထောင်ထားခြင်းမရှိဘူးပေါ့အာဘယ်နဲ့ကြီးကြပ်ပြန်မှုပေါ့တရားမျှတမှုဖြစ်အောင်လုပ်ခြင်းပေါ့အဲ့ဒီဘက်ဒီမှာအားနေတဲ့အကြောင်းကျွန်တော်တိုင်ကြီးကဆောင်ကြီးကတော့ပါတယ်ဆံမကြီးကတော့ပါတယ် သူကလည်းကျွန်တော်ကြည့်ရဆိုအများဆုံးဖြစ်ဆိုရင်ဒီမြန်နေနေမှာကွာတယ်မှာကျွန်တော်တို့ကတော်တော်များတော့အများစုစီနီယာကျွန်တော်ကတော့အင်္ဂလိပ်မှာ train လုပ်တဲ့လူတွေကြီးပဲမဆင်းဘူးလို့ရောင်းနေတော့မှဒီလိုရှိသူက MRCB လို့ဟာမျိုးဆိုတော့သူကမဆောင်ဝင်ဖြစ်ပြီးတော့တခါလေသူတို့ချင်းမှာပြန်ပြီးတော့ကျွန်တော် training ရတာအင်္ဂလိပ်မှာ training မဟုတ်ကျွန်တော်ကြည့်ရသေးတယ်အဲဒီမှာဒီနေ့ကျွန်တော် training ပေးရတာအဲလူတွေကတော်ပါတယ်ဂျမ်းမဲ့ဒီနေ့အထောက်ပံ့နေရမကောင်းတဲ့အခါကျတော့တိတ်ပြီးတော့ကျွန်တော်ရှိကလူတွေကမကြည့်နိုင်ဘူးပေါ့အဲ့ကျမကြီးစနစ်ကိုပြန်ပြင်မယ်ဆိုကျွန်တော်အဲ့ဒီဘက်ပြောတဲ့ကျမကြီး level ပေါ့သူရဲ့ညီမမှုပေါ့ level အထင်တန်းကောင်းနေမှာကဘူးဒီဆုံးရှင်းရချမ်းသာမှုရေးပြည့်နှံ့မှုရှိအောင်ညီချမ်းမှုရှိအောင်ကျွန်တော်လုပ်ရမယ်တပတ်တည်းကကျမကြီးစနစ်ကညီပြန်နေပြီးတော့ဒီကြည့်ညီမင်းတွေနဲ့ကိုင်းကြည့်အောင်လို့တုံ့ပြန်လှုပ်ဆောင်ထားခြင်းပေါ့အဲ့ဒီ responsiveness ကိုလည်းကျွန်တော်တော်တော်မြို့ပါမကျန်ပေါ့ညီမြအောင်ကျွန်တော်လုပ်ဖို့လုပ်မယ်နောက်ဆုံး financial contribution တော့ဒီလိုတိုင်းတာဒီဆင်းရဲချမ်းသာမှုရွေးပေါ့ကျမရေးဆောင်ရှောက်မှုကြောင့်ငွေကြီးမှာချွတ်ချွတ်ကြတော့မျိုးဖြစ်အောင်လုပ်ဖို့လုပ်နေတယ်အဲ့တော့မှကျွန်တော်ကျမရေးဆောင်ရှောက်က quality ပေါ့အစင်းနှံ့မီတော့အစင်းနှံ့မီတော့ကျမရေးဆောင်ရှောက်မှုလည်းဖြစ်မယ်အဲ equity ပေါ့ဆင်းရဲချမ်းသာကွာဟာခြင်းနည်းတဲ့ကျမရေးဆောင်ရှောက်လည်းဖြစ်မယ်အဲ့ဒီမချက်မဲ့ပြအောင် quality နဲ့ equity ကိုကျွန်တော်လုပ်နိုင်မှာကျွန်တော်ကျမရေးဆောင်ရှောက်ပြီးပြန်လည်ဥထောင်ကောင်းမွန်လာမယ်ဒီလိုကကျွန်တော်ရှိကိုပြန်ပြီးတော့ယူကြည်အကူကိုရလာမယ်
ဟုတ်ကဲ့ငွေကြေးစနစ်မှာတော့ဆရာအဓိကဒီကျမကြီးအမခန်ထားရှိနေတဲ့ကိစ္စကိုဆရာအဓိက
ငွေကြေးစနစ်ကပြောမယ်ဆိုရင်တော့နံပါတ်1ကကျွန်တော်ရှိမှာကျမကြီး insurance ပေါ့နော်အမခန်စနစ်ပေါ့ကျွန်တော်ထူထောင်မှုလူတယ်ဒါမှသာလေ prepaid system ပေါ့နေကောင်းတဲ့ကာလမှာနေကောင်းကျွန်တော်နေကောင်းနေတဲ့ကာလမှာကျွန်တော်ငွေရဥပမာအဖြစ်ပေါ့ဒလ10ပြီးရှိတယ်ပေါ့အဲ့ဒါဒီမဲ့အချိုးကြပေါ့ဆိုတော့တောင်းတန်ပြီးတောင်းတန်ပြီးတော့စကြည့်ပြီးတော့ကျမကြီးစနစ်တော်ကိုကျွန်တော်ဝယ်ထားပြီးတော့ကျွန်တော်ထားရမယ်။အဲဒါပေမဲ့နောက်ပြောက်ကဒလကို300ဝယ်တယ်ဆိုတော့သူကကျွန်တော်လိုမျိုးသူလည်း300ဝယ်လေဆိုပြီးတော့1000လောက်ထည့်လို့မြင်သူကပူတတ်နိုင်မှာဖြစ်တဲ့အတွက်သူကပူပြီးထည့်ရမယ်။ဆိုတော့ဒီရှင်းရဲလူကနည်းနည်းတော့ထည့်တတ်နိုင်တဲ့လူကများများပူထည့်တဲ့စနစ်ပေါ့ health insurance system ။နေကောင်းတဲ့ကလာစပြီးတော့ပတ်စံကိုထည့်ထားတာ။အဲတော့ဒီကောင်းတဲ့ဒီတယောက်ကဒီမကောင်းဆိုအဲ့ထည့်ထားတဲ့စနစ်ရအဲ့ကျူထားတဲ့ပတ်စံတွေကိုဝယ်တူကိုဘာတယ်မဖြစ်စေကုပေးတာမျိုးပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီကုန်ကျစရိတ်သက်တောင်ပေါ့နော်နောက်ထပ်ရောလုပ်ပေးနိုင်တဲ့စနစ်ရှိသလားဆရာ
တပတ်တကတော့ social security ပေါ့လူမှုပုလုံရေးပေါ့ social security ကိုကျွန်တော်ရှိမှလည်းရှိပါတယ်အလုပ်မှုကြီးတောင်မှရှိတဲ့စေယုံတွေကျွန်တော်တိကျပေါ့ less than 5% အဲ့ဒီလူသားတွေကိုကျွန်တော်ရဲ့ social security ကတပ်ဖြစ်နေတာအဲ့ဒါလေကျွန်တော်ဒီတဲ့ပူကြီးရဲ့ချက်တကယ်တော့အနည်းဆုံးက95% coverage ရှိရမယ်။အဲ့တော့ဝန်ထမ်းဆိုတဲ့လူသားဆိုတဲ့မြန်မာလဲကျွန်တော်ဘာလူလဲဆိုတော့ formal worker နဲ့ informal worker ပေါ့။နိုင်ငံလက်စားစားတော့ဝန်ထမ်းတဲ့။နောက်ဘင်းကလက်စားမစားတဲ့ကျန်တဲ့အလုပ်သားတွေလူသားတွေရှိသေးတယ်။ဆိုတော့တောင်ကြီးလေသမားကြီးတွေဆိုတော့တက္ကစီမောင်းတဲ့လူတွေဆိုတော့ကျွန်တော်စိုက်ကားကြီးတဲ့လူတွေဖြစ်ပါတော့။ကုန်တင်ကုန်ချလူသားကြီးတွေတို့ကနိုင်ငံတော်လက်လုပ်ကြည့်ကြတာတော့မဟုတ်ဘူးလား။ဒါအဲ့တော့သူတို့အတွက်လည်းကျွန်တော်က social security ကိုရှိရမယ်။ဝင်တဲ့အပြည့်မကောင်းဘူးဆိုဆိုဆိုရရတော့တဲ့ချိန်ကျတော့သူရဲ့ဝိရုဝိဖြစ်တော့ဘူးပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလူနာရဲ့ကုန်ကျစရိတ်သက်တောင်ပေါ့နော
် universal health coverage ပေါ့တော့ပြည်သူတွေကျန်းမာရေးအဆောက်အအုံမှုပေါ့အဲဒါကြတော့မျိုးကမကျန်းရှင်းရချမ်းသာမယူပေါ့ဘာသာမယူပေါ့ကျန်းမာရေးအဆောက်အအုံမှုပေါ့အဲ့မှလည်းကျွန်တော်အရာအလုံးတော့ free မရဘူးဒီပေါ်တော့ကျွန်တော်လည်း essential ပေါ့မရှိမဖြစ်ပေါ့လိုအပ်တယ်ပေါ့နော် emergency care နဲ့basic ပေါ့လိုအပ်တဲ့ဟာတွေနိုင်ငံတော်ကညီကတောင်းပြီးယူပြီးတော့အဲ့လောက်ပဲနိုင်ငံတော်ပေးနိုင်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးအစီအစဉ်ကိုနားဆင်ကြရပြီးမှာတော့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ရပါမယ်။နိုင်ငံအများစုမှာအမျိုးသမီးတွေအခွင့်အရေးအပြည့်အဝမရကြပါပဲ။အမျိုးသမီးတွေပါဝင်လုပ်ကိုင်မှဖွံ့ဖြိုးတိုးတက်မယ်၊ငြိမ်းချမ်းမယ်ဆိုတာကိုအများကလက်ခံထားကြပါတယ်။ဒီအကြောင်းကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရဲ့ရှင်။
တလောအမျိုးသမီးစွမ်းရည်နဲ့ပါဝင်တဲ့အခမ်းကဏ္ဍနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေလုပ်ပြီးပါအုပ်စာရန်တွေထုတ်ဝေတာတွေ့ရပါတယ်။မြမပြည်ဆိုင်ရာမှာတော့ကုလသမဂ္ဂ UNDP ညီညာရေးစုကိုဒေါက်တာစင်ပီယံမောင်ရရှိသွားတာထင်ရှားပါတယ်။ညီညာရေးလှုပ်ရှားမှုမှာအမျိုးသမီးတွေတက်ကြွစွာပါဝင်လာအောင်ရည်ရွယ်တဲ့စုဖြစ်ပါတယ်။2018အတွက်စုပေးဖို့ရွေးချယ်ထားတဲ့56ဦးရှိပါတယ်။အဲ့ဒီထဲက10ဦးကိုညီညာရေးစုပေးဖို့မြန်မာနိုင်ငံဆုံးဖြတ်ပါတယ်။ Indonesia, Afghanistan, Nepal, Pakistan, Philippines, Sri Lanka, Myanmar, we got a suya jabade. Taina Lenaka, Tapu, Sebuga, and you'd be leader here, Loyon Suniway, September Laga, Yangoma, Patamazo, Uchin, Chimpava, there. Ninaya, Juba Yama, and you'd be Pawe Moon and Gonzo Mu, Yamalabu to a year young Piavade. A thing a la ya, Tetra Moon, Nere, and you'd be the Ate Tanti, a low pool, low now, a Loyon Suniway, Loyalalu, Subade.
ပြည်သူလူတော်မှာအမျိုးသမီးဆေးရခိုင်နှုန်းမှာရှိပြီး22ရာစုပင်လုံကြီးကံတက်ရောက်သူတွေထဲမှာအမျိုးသမီးက20ရာခိုင်နှုန်းမှာရှိပါတယ်မြန်မာပြည်မှာအမျိုးသားအမျိုးသမီးခွဲခြားမှုနဲ့ပတ်သက်ပြီးအသေးအချာသူတေသနပြုသင့်တယ်လို့ပေါ်မီနိုလက်တီဆိုသူကနှစ်ထောင်ဆယ်ခုနှစ်ခုနှစ်မှာစာတမ်းတစ်စောင်ရေးသားပါတယ်မြန်မာလူဦးရေရဲ့50နှစ်ရာခိုင်နှုန်းဟာအမျိုးသမီးဦးရေဖြစ်ပေမဲ့သူတို့ပါဝင် ဝန်ကြီးဆိုလို့ဒေါ်ဆန်းစုကြည်တဦးဒီသာရှိပါတယ်။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်14ဦးမှာအမျိုးသမီး2ဦးသာရှိပြီးဝန်ကြီးအဆင့်မှာ4ဦးသာရှိပါတယ်။အမျိုးသမီးကိုယ်စားလှယ်အနည်းဆုံးကထိုင်းနိုင်ငံဖြစ်ပြီးမြန်မာနိုင်ငံကဒုတိယအနည်းဆုံးဖြစ်ပါတယ်။အစိုးရအမှုတန်းတဝက်ကျော်ဟာအမျိုးသမီးတွေဖြစ်ပေမဲ့ဒုအထွေထွေညွှန်ကြားရေးမှုနဲ့အထွေထွေညွှန်ကြားရေးမှုအဆင့်မှာတော့အမျိုးသမီးမရှိကြပါဘူး။ဒါကြောင့်အပြည်ပြည်ဆိုင်ရာအရပ်သားအဖွဲ့တွေကအမျိုးသမီးသင်တန်းပေးကြပါတယ
်။မြမတီမာဒေါ်ဆန်းစုကြည်ရဲ့ခေတ်လူဖြစ်နေလို့စွန့်ရရှိတဲ့အခြားအမျိုးသမီးတွေရဲ့အခန့်ကဏ္ဍဟာမတင်မရှားဖြစ်နေပါတယ်။ဒါကြောင့်ရန်ကုန်အခြေစိုက်အလွတ်သတင်းဆောင် Jeffrey Rigby က The Other Ladies of Myanmar ဆိုတဲ့စာအုပ်ကိုမနစ်ကစင်ကာပူကထုတ်ဝေလိုက်ပါတယ်။ကျန်းတန်းကက်တာနဲ့ဘဝကိုရဲရဲရင်ရင်ရဆိုင်ပြီးယုံကြည်ချက်အတွက်ရုန်းကန်လှုပ်ရှားတဲ့အမျိုးသမီးတွေအကြောင်းဖြစ်ပါတယ်။ချင်းအမျိုးသမီးကျယ်ရီဇာဟောက်ကစပြီးလေသူမမာမာရွှေနဲ့ဆရာလေးဒေါ်ကေတုမာလာတို့အပါအဝင်အမျိုးသမီး၁၂ဦးရဲ့ဘဝဇက်ဆုံကိုတင်ပြထားပါတယ်။သူတို့လုံစိတ်တက်ခိုင်မာပြီးစွန့်ရည်ရှိတဲ့အမျိုးသမီးတွေအများကြီးလိုအပ်တယ်လို့ဆိုပါတယ်။
မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်မှာအမျိုးသားကလွှမ်းမိုးနေတဲ့အတွက်ဥပဒေပြုပြီးအမျိုးသမီးကိုအကူအညီပေးတင်ကြောင်းရေးသားထားတဲ့ဆောင်းပါးကိုနိုဝင်ဘာ၈ရက်နေ့ထုတ် Frontier စာဆောင်မှာဖော်ပြပါတယ်။ရေးသူကဥပဒေသူတွေသည်အလီစင်ချမ်းဖြစ်ပါတယ်။သူတင်ပြပုံကလည်းရှင်းပါတယ်။အမျိုးသမီးနဲ့အမျိုးသားဟာလိုအပ်ချက်ချင်းမတူကြပါဘူး။ဒါကြောင့်အစိုးရအသုံးစရိတ်ဘတ်ဂျက်ရေးတဲ့အခါမှာအမျိုးသမီးလိုအပ်ချက်ကိုထည့်သွင်းစဉ်းစားရမယ်လို့ဆိုပါတယ်။ဥပမာအမျိုးသမီးအမှုတန်းကိုဝန်ရလာပြီးကလေးမွေးတဲ့ကာလမှာလစာပေးနိုင်ဖို့အတွက်အစိုးရမှအသုံးစရိတ်အလုံးလောက်ရှိဖို့လိုအပ်ပါတယ်ဒီလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ရင်အမျိုးသမီးအမှုတန်းဟာအလုပ်ဆက်လုပ်ဖို့အခက်အခဲရှိပါတယ်ဒါကြောင့်အမျိုးသမီးလိုအပ်ချက်နဲ့တင့်တော်တဲ့ဘတ်ဂျက်ကိုပြဋ္ဌာန်းဖို့တိုက်တွန်းထားပါတယ
်အမျိုးသမီးတွေစီးပွားရေးလောကမှာပါဝင်လာမှတိုးတက်ဖွံ့ဖြိုးနိုင်တယ်ဆိုတာကိုအများကလက်ခံထားရပါတယ်ဒီဘဝရင်းနဲ့ဗန္ဒာရေးမှာအမျိုးသမီးပါဝင်လာမှဖွံ့ဖြိုးတိုးတက်လာတာကိုကမ္ဘာပါနဲ့အခြားဗန္ဒာရေးအဖွဲ့အစည်းအစဉ်ခန်းစားပြီးမှမကြာခဏတွေ့နိုင်ပါလေ။လွန်ခဲ့တဲ့အောက်တိုဘာလကတော့သူတေတီခုနှစ်ဦးရေးသားတဲ့ Women and the Law စာအုပ်ကို Council of Foreign Relations အဖွဲ့ကထုတ်ဝေလိုက်ပါလေ။နိုင်ငံပေါင်း189နိုင်ငံအနေနဲ့90ရာခိုင်နှုန်းမှာအမျိုးသမီးစီးပွားရေးမလုပ်နိုင်အောင်ဟန်တားတဲ့ဥပဒေတခုလောက်တော့အနည်းဆုံးရှိနေသေးတယ်လို့ဆိုပါပဲအလုပ်ထဲမှာစော်ကားခံရတာကိုကာကွယ်ပေးမယ့်ဥပဒေမရှိတဲ့နိုင်ငံက59နိုင်ငံရှိပါတယ်မိမအလုပ်လုပ်တာကိုယောက်ျားကဥပဒေအရတားမြစ်ပိုင်ခွင့်18နိုင်ငံမှာရှိပါတယ်အမျိုးသမီးတွေစီးပွားရေးလုပ်လို့မရအောင်တင်းကျပ်ထားတဲ့ဥပဒေတွေကလည်းအများကြီးရှိပါတယ်အလုပ်မှာခွဲခြားခံရနေသေးဖြစ်ပါတယ်အမျိုးသမီးလုံနိုင်တဲ့အလုပ်ဆိုပြီးသတ်မှတ်ထားတဲ့နိုင်ငံတရားကျော်ရှိပါလေ189နိုင်ငံမှာ40ရာခိုင်နှုန်းကသာအမျိုးသားအမျိုးသမီးလစာတူညီရကြပါတယ်အလုပ်ခွဲခြားဆက်ဆံမှုမရှိရင်ကမ္ဘာစီးပွားရေးမှာဒေါ်လာသန်းပေါင်း12သန်းတိုးပွားလာပြီရှိပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါရှင်VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပေးလိုတဲ့ VOA ကိုတည်တခြင်းတောင်းလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ဒီနေ့ထုတ်လွှင့်ချက်တွေကိုလိုင်းတူမီတာ1925နဲ့32တို့ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မိလာပါရှင်ကျမကအမီပါဖီယောဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝမြို့နယ်မှာအစိုးရတပ်ကနေရဟတ်ရင်နစည်းနဲ့ပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေကြောက်လန့်နေကြရပါတယ်။ချင်းပြည်နယ်တီးတိမ်နယ်တွန်းဆန်မြို့နယ်နှစ်ခုကိုတီးတိမ်ခရိုင်အဖြစ်တွန်းပြင်ပေးဖို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကနေဒေါ်အောင်ဆန်းစုကြည်ထံကိုတောင်းဆိုခဲ့တယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးခဲ့တာတနစ်ပြည်တော်မဲ့မွန်ပြည်သက်ပါတီဟာပြည်နယ်တိုင်းဒေသကြီးအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာဖူးတွဲဆောင်ကြည့်ကော်မတီ JMCS တွေမှာပါဝင်ခွင့်မရသေးတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဝမြို့နယ်မှာအစိုးရတပ်ကရဟတ်ရင်နစည်းနဲ့ဘုံကျဲတက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်တရက်ခန့်နေစိုးရင်ကြောက်လန့်ပြီးတချို့ဆိုနေရကနေတိတ်ရှောင်နေကြရပါတယ်ဇန်နဝါရီလ22ရက်နေ့နေ့လယ်ပိုင်းကပလဝမြို့နယ်ဝက်ကူဝါကျေးရွာနဲ့တောင်ပြိုအကြားမှာအစိုးရတပ်ကရဟတ်ရင်နစည်းနဲ့ဘုံကျဲတက်ခိုက်ခဲ့တယ်လို့စစ်သည်တွေနဲ့မိနစ်20ခန့်အဆက်မပြတ်ပစ်ခတ်ခဲ့တယ်လို့တရက်ခန့်တွေကပြောပါတယ်ခန့်ပြင်းနဲ့အတွင်းမှာဒီစင်မလအစောပိုင်းကလည်းဘူရီတောင်မောင်တော်ရတိတောင်ကြောက်တော်နဲ့ပုံနာချူမြို့နယ်တွေအပါအဝင်ချင်းပြင်းနဲ့ပလက်ဝမြို့နယ်တွေမှာရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အတွက်စစ်ဘေးဒုက္ခတွေ6000နီးပါးနေရက်ကနေစွန့်ခွာပြီးနှိဆက်ရတွေမှာခိုလုံနေကြရပါတယ်။အလားတူလွန်ခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကရတိတောင်မြို့နယ်အဆက်တလူချောင်းပညာဝနဲ့ခရုချောင်းကျေးရွာအနီးတွေမှာအစိုးရတပ်ကရဟတ်ရင်နစည်းနဲ့ရခိုင်တပ်မတော်ကိုတိုက်ခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေနဲ့အေအေဖက်ကပြောဆိုခဲ့ပေမဲ့တမရယုံညွန်ကြရင်မူဦးစော်ထေးကတော့ရဟတ်ရင်အုံပြုတိုက်ခိုက်တာတွေမရှိခဲ့ဘူးလို့ညင်းဆိုထားဖို့ပါတယ်
ချင်းပြည်နယ်တီးတိမ်နယ်သွန်းဆန်မြို့နယ်တို့ကိုတီးတိမ်ခရိုင်ဖြစ်သုံးမြေပေးရေးကူညီဆောင်ရွက်ပေးဖို့ဇူမီဒီမိုကရေစီဖွဲ့ချုပ်စက်တီစီပါတီကနေနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံတောင်းဆိုလိုက်ပါတယ်။တီးတိမ်နယ်သွန်းဆန်မြို့နယ်တို့ဟာချင်းပြည်နယ်လူကြီးရဲ့လေးပုံတစ်ပုံရှိတဲ့မြို့နယ်တွေဖြစ်ကြပေမဲ့လည်းခရိုင်မရှိတာကြောင့်မိုင်ပေါင်း150กว่าဝေးတဲ့ဖလန်းခရိုင်ရုံးကိုသွာလာနေရတဲ့အတွက်ပြည်သူလူထုနဲ့ဌာနဆိုင်ရာတွေအခက်အခဲကြုံတွေ့နေရတယ်လို့စက်တီစီကပြောပါတယ်။ဒါကြောင့်တီးတိမ်ခရိုင်စစ်သွေးပေးဖို့နှစ်ရက်တာခီးစဉ်ဖြစ်ချင်းပြည်နယ်ကိုရောက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ထံကိုတိသိမ့်နဲ့သွန်ဆန်မြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကအိတ်ဖွဲ့ပေးစာပေးပို့ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်ချင်းပြည်နယ်မှာဟာကာဖလန်းမင်းတပ်နဲ့မတူပီခရိုင်စုစုပေါင်းခရိုင်၄ခုရှိနေပါတယ
် KNU ထိန်းချုပ်နယ်မြေမှာဇန်နဝါရီလကုန်ပိုင်းမှာကျင်းပမဲ့190ပြည့်ကရင်ဒေါ်လာရင်းနေမှာတက်ရှိထင်ရှားဝါရင်ကရင်ဒေါ်လာရင်းသမားအယောက်1000ကျော်ကို KNU ကဂုံပြုတ်ချိမြင့်သွားမှာဖြစ်ပါတယ်။ကရင်လူမျိုးများရဲ့လက်နက်ကင်ဒေါ်လာရင်းဟာ63နှစ်ကြာတယ်လို့2012ခုနှစ်နောက်ပိုင်းမှာနိုင်ငံရေးတိုက်ပွဲနဲ့ပြန်လည်ဒေါ်လာခဲ့ပေမဲ့အားလုံးဟာဒေါ်လာရင်းတိုက်ပွဲဝင်ရတာဖြစ်တဲ့အတွက်တိုက်ပွဲဝင်သူတွေကိုအတိအမှတ်ပြုတဲ့အနေနဲ့ဂုံပြုတ်သွားမှာဖြစ်တယ်လို့ KNU ဂုံပြုတ်ချိမြင့်ရေးကော်မတီဥက္ကဋ္ဌဘဒိုစောသမိန်ထွန်းကပြောပါတယ်။ကရင်ဒေါ်လာရင်းစတင်ကတည်းကပါဝင်ပြီးတက်ရှိထင်ရှားတဲ့ပုံကူများအားလုံးနဲ့25နှစ်အထိနှစ်ရှည်ကြာတိုက်ပွဲဝင်တဲ့ရဲဘော်အားလုံးကို KNU ကဂုံပြုတ်သွားမှလည်းဖြစ်ပါတယ်
။မုံပြင်းနယ်မှာရင်းအန်တရယ်ကင်းရှင်းရေးနဲ့စီကိုင်းပြက်ကျင်းတွေဖန်ဆူးရေးယူဆောင်ရွက်နေတဲ့လင်းယုံစီမံချက်စတင်ဆောင်ရွက်ခဲ့တဲ့ဇန်နဝါရီ15ရက်ကနေ6ရက်ကာလတာတွင်စီကိုင်းပြက်ကျင်း2620စီးဖန်ဆီးရေးယူခဲ့တယ်လို့မုံပြင်းနယ်အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမှုကြီးနေသိုးဦးကပြောပါတယ်။မုံမြင့်နဲ့ဝင်ကြီးချုပ်ဦးဆောင်နဲ့အစိုးရဖွဲ့ဝင်ဝင်ကြီးတွေနဲ့တူ
Janawaila, Nasatia Niga, Asuya Poy Yoshi, Aungzan Kamama, Leo Siman Chenda Patabi, Terenza Chilimboema, Pija Kerawa, Mumine Lujo Yun, Nesa Yia Wunjiga, Simanja Chayata Galatwe, Yem Torasa Mu Salimu Pipuan Kabido, Tezodu Chauna, Tayayatu, Sachau Chikedalu Suare, Leo Siman Chamapulu Mima, Pinya Pimu and Nine. Janawarila Shiani and Sabiro, the Padrin, Nasangaji, Siman Chek, Galadrin, Thompson Jane, Bilo Kabi, the Leon Siman Cheku, Mobinet, the Kudrimada, Paramaso, Bilo Keda, Pibare.
Champi name your pint, the Bomunet, Dreamal and a kind of Puri and Epicalo, Dirakan, the U, Gisan, Timanbi, the Bose Yongo, Bosang, Guta, Niamare, Sanawaila, Nasanayani, Munle Banga, the Bomu and not down pen, Namako, Osu, Wanta Long Yama, Picamuri, Pipa Kerapi, attend Nasan and Nishi, Yuada Saikam, Dianyari Epin, Dirakan Yuada Yaganangale, Sipi, Shani, Dayavare, Eddie Picamuma, Shanan again, Tapu and the Pue, Picajaralu, Dirakan.
ပြောဆိုနေကြသလိုSSPP နဲ့RCSS တို့ကလည်းအချင်းချင်းပြစ်ခတ်မှုဖြစ်ကြောင်း၎င်းတို့ပိုင်းနဲ့ပြန်ကြားရေးဝက်ဘ်ဆိုက်တွင်မှာဖော်ပြထားပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီဟာNCA လက်မှတ်ရေးထိုးခဲ့တာတနည်းပြီတော့မှာဖြစ်ပေမဲ့ပြည်내တိုင်းဒေသကြီးအဆင့်
ဖွဲ့တွေလှုပ်ရှားရနေမည်ဒေသတွေမှာGMCSတွေမှာပါဝင်ခွင့်ရှိတဲ့နယ်လို့မွန်ပြည်သက်အပါဝင်တိုင်းသားအဖွဲ့တချို့ကပြောဆိုမှုတွေလည်းရှိနေပါတယ်။မိကလျံမုံကနေစုစည်းတင်ဆက်ထားပါတယ်။မွန်ပြည်သက်တပ်ဖွဲ့တွေခြေစိုက်လှုပ်ရှားနေတယ်။ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးဆိုင်ရာပူးတဲ့စောက်ကြည့်ရေးကော်မတီGMCSမှာလည်းပါဝင်ဖို့လိုအပ်တယ်လို နေမှာမဟုတ်လား
ကရင်ပြည်နယ်မှာရောတနင်္သာရီတိုင်းမှာပါကျွန်တော်တို့သက်ဖွဲ့တွေအများကြီးအခြေစိုက်ထားပါတယ်အဲ့ဒီနေရာတွေမှာပါဝင်ခွင့်မပေးတာကသဘာဝမကျဘူးမမျှတဘူး GNC ထဲမှာပါဝင်တာဟာပဋိပက္ခတွေဖြစ်ပေါ်တဲ့အခါမှာဘယ်လိုထိန်းသိမ်းရမလဲဘယ်လိုပြုပြင်ရမလဲဘလို့ကြည့်ချဆောင်ရွက်ရမလဲကောင်းတဲ့ဘက်ကိုဥတည်လာတဲ့ဖြစ်တဲ့အတွက်သမတော်ကဒီအထက်မှာပါဝင်ခွင့်ပိတ်ပင်တာဟာလှုပ်ဖို့မသိမှာဘူးဒါကိုကျွန်တော်တို့ဘက်ကကျေနပ်မှုမရှိပါဘူးမွန်တနီယာထဲမှာပဲပါဝင်ခွင့်ပြုတာကိုကျွန်တော်တို့လက်မခံပါဘူး
1995ခုနှစ်ကလေးကဆစ်ဆူရနဲ့မွန်ပြည်သစ်ပါတီဟာပြည်ရဆယ်ရေးသဘောတူညီချက်ရမွန်ပြည်သစ်တပ်ဖွဲ့တွေဟာခရင်ပြည်နယ်မှာတိုင်ရင်၃ရင်းနဲ့တနင်္သာရီတိုင်းမှာတိုင်ရင်၂ရင်းအခြေစိုက်လှောက်ရှားခွင့်ရှိခဲ့တာပါပြည်ထောင်စုအစ် GMCU အသွင်းမှု1ဒေါက်တာရွှေခါကစောက်ကြည့်ရေလုပ်ငန်းစဉ်တွေမှာလူထုတွဲဆောင်ဝဲတွေပြုလုပ်တာလည်းရှိတဲ့အတွက်မွန်တိုင်းရင်းသားတွေရှိတဲ့ဒေသမှာမွန်ပြည်တစ်ကိုယ်တိုင်ပါဝင်ဖို့လိုအပ်တယ်လို့အခုလိုပဲပြောသွားပါတယ်
ပါတီဆိုင်ရာစီစောင့်ကြည့်တာတွေပါတယ်တခုထဲပဲမဟုတ်ပဲနဲ့တစ်ဖက်ယုံကြည်မှုတွေဒီဆောက်တဲ့နေရာလဲရန်တရားတခုလည်းဖြစ်တာပေါ့နော်နောက်တခုကတော့ကျွန်တော်တို့လူထုတွေ့ဆုံဆွေးနွေးဖို့လည်းပြုလို့လည်းရှိတာဟုတ်ဆိုတော့အဲ့ဒါမျိုးပါမို့လူမျိုးအများစုတွေသာပါတယ်ဆိုလို့ရှိရင်ဒီတိုင်းပါလိုက်တော့ကောင်းတာပေါ့ဆိုတော့အချိန်နှိမ့်တာတွေပါလဲပါတော့ကောင်းပါတယ်ပါတင်ပါတယ်ဆိုပြီးတော့ကျွန်တော်တော့အဲ့လိုပဲ
မွန်ပြည်သစ်ပါတီဟာမနစ်ကဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးခဲ့ပြီးနောက်ပိုင်းမှာပြည်ထောင်စုအစီ GMCS တနေရာမှာပဲပါဝင်နိုင်နေတာဖြစ်ပါတယ်ရှင်
။ဆက်ပြီးတော့လင်းယုံစီမံချက်နဲ့မွန်ပြည်နယ်မှာလိုင်စင်မဲ့မော်တော်ယာဉ်တွေစီကံမဲ့မော်တော်ယာဉ်တွေကိုဇန်နဝါရီလ15ရက်နေ့ကနေစတင်ပြီးတော့ဖမ်းဆီးအရေးယူမှုတွေပြုလုပ်နေပါတယ်။ဒီလိုဖမ်းဆီးအရေးယူနေတာဟာရင်စီကံလမ်းစီကံလိုက်နာတက်စေဖို့လို့လည်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။မင်းစနိုင်ကနေစူးစီးတင်ဆက်ထားပါတယ
်ဒီစီမံကိန်းဟာရင်းစီကံလမ်းစီကံစနစ်တကျဖြစ်စေဖို့အဓိကရည်ရွယ်လောက်တာဖြစ်တယ်လို့မွန်ပြည်နယ်လွှတ်တော်တူအကွဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ
်အဓိကတော့ရည်ရွယ်ချက်ကတော့ဒီရင်းစီကံလမ်းစီကံတွေစနစ်တကျဖြစ်စေရတဲ့ဒါကမျိုးကိုဒီပြည်နယ်ဆိုရောက်ဖွဲ့ကဟိုဥတည်ချက်လေးနဲ့ထားပြီးဆောင်ရွက်ခြင်းဖြစ်ပါတယ်ဆိုတော့ဒီဆိုင်ကယ်စီးတဲ့လူတွေအားလုံးကလည်းကိုဆိုင်ကယ်စီးတဲ့အခါမှာအခုကတော့ဒီသမ္မတတာဖြစ်စီစုံနေရင်ဘယ်သူမှကြောက်ရမှာမဟုတ်ဘူးလူလူကနေဒီစီးစနစ်ကျလာရေးအတွက်ခင်ဗျာဆိုရဖွဲ့နေဒါကျွန်တော်တို့ဒီလွတ်တော်ဥပဒေကလည်းဟိုထိုက်တင်တဲ့အကြံပြုချက်တွေနဲ့ဒါမျိုးစတင်ဆောင်ရွက်ခြင်းဖြစ်ပါတယ်အဲ့ဒါကြောင့်မို့ကျွန်တော်ပြည်သူလူထုအားလုံးပေါ့နော်
ကိုယ့်ရဲ့ဒီအသိစိတ်တာနဲ့ဒီလိုမျိုးကိုဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဘယ်သူ့ကိုမှအကြောင်းနဲ့စလာမလို့ဘူးကိုလိုရာခင်းကိုလည်းအချိန်မျိုးသွားလာလို့ရတယ်။ရင်တွေကိုဖန်စီအရေးယူတဲ့စီမံချက်900တကာလအတွင်းမှာဆိုရင်လိုင်စင်မဲ့ရင်စီကမ်းမဲ့ရင်အစီ2600ကျော်ဖန်စီရမိခဲ့ပြီးအဲ့ဒီတဲ့ထဲမှာဆိုရင်အောက်ထုပ်မဆောင်လို့ဖန်စီရမိတာဟာဒုတိယအများဆုံးဖြစ်ပြီးတော့နောက်ကျ ရဝန်ကြီး ဗိုလ်မှူးကြီးနေထွတ်ဦးကအခုလိုပြောပါတယ် စီကမ်းမယ်ရင်တွေဖန်းစီနေတာနဲ့ပတ်သက်ပြီးတော့ပြည်သူတို့အကြမ်းမှာဝေဖန်ပြောဆိုမှုတွေရှိနေတယ်လို့ရင်းအန္တရာယ်ရော့နဲ့သွားအောင်ဖန်းစီအရေးယူမှုကိုတိထက်ဘုံမှုထိရောက်အောင်လှုပ်ဆောင်တည်တယ်ဆိုပြီးပြောဆိုမှုတွေလည်းရှိနေပါတယ်။မွန်ပြည်နယ်အစိုးရဖွဲ့အနေနဲ့စီကမ်းမယ်ရင်တွေလိုင်စင်မယ်ရင်တွေကိုစီမံချက်ကာလမဟုတ်ပဲရေရှည်ဖန်းစီအရေးယူမှုတွေကိုတင်းကျပ်စွာဆောင်ရွက်သွားမ ဖို့တက်ဆိုင်ရာဌာနတွေနဲ့စီစဉ်နေတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေဆန်ကဇန်နဝါရီ23ရက်နေ့ကပြုလုပ်တဲ့ရင်ဖန်းစည်းရဲနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ချင်းပြည်နယ်ပလဝမြို့နယ်မှာအစိုးရတပ်ကနေရဟတ်ရင်နစီနဲ့ဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်တရက်ခံတွေစိုးရင်ကြောက်လန့်နေကြရပါတယ်။ချင်းပြည်နယ်တီးတိမ်နယ်တွန်းဆန်မြို့နယ်နှစ်ခုကိုတီးတိမ်ခရိုင်အဖြစ်သုံးမြင့်ပေးဖို့ဆိုမီဒီမိုကရေစီအဖွဲ့ချုပ်ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံတောင်းဆိုခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်ဒေသတိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီမှာပဲအဆုံးသတ်ပြရစီရှင်။အခုအစီအစဉ်တွေအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင
်။ဗင်နီဇွဲလားနိုင်ငံယာယီခေါင်းဆောင်ဖြစ်ဟွမ်ဂွာဒီโดကိုအတိမတ်ပြုထောက်ခံတဲ့ကြောင်းကြီးညာတဲ့နိုင်ငံတွေတိုးလာနေချိန်မှာပဲလက်ရှိသမ္မတနီကိုလတ်စ်မာဒူရိုအပေါ်အတိုက်ခံပါတီကဆက်လက်ဖိအားတိုးမြင့်ပေးနေပါတယ်။လွတ်တော်ဥက္ကဋ္ဌဂွာဒီโดကတော့လူမှုဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ချင်းမနေ့တုန်းကပဲယာယီသမ္မတဖြစ်ကြီးညာထားတာပါ။ကတားနိုင်ငံမှာအမေရိကန်နဲ့တာလီဘန်တို့ကြားဆွေးနွေးမှုတွေအနောက်ရှက်မှရှိကျင်းပနိုင်တဲ့အတွက်18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်မဲ့နိုင်ငံရေးဆွေးနွေးညီနက်မှုတွေပေါ်ပေါက်လာနိုင်မဲ့မျှော်လင့်ချက်တွေလည်းကြီးထွားလာနေပါတယ်။အာဖဂန်သမ္မတရေးဆိုင်ရာအမေရိကန်အထူးတန်ခိုးလဲဇမေခါလီဇတ်ဦးဆောင်တဲ့တင်းလာနေကစတင်တဲ့ဆွေးနွေးပွဲမှာတော့ပါကစ္စတန်နဲ့ကတားနိုင်ငံကအထူးကိုယ်စားလှယ်တွေလည်းတက်ရောက်နေကြတာပါ။အမေရိကန်အစိုးရလုပ်ငန်းတွေဒီဇင်ဘာပိုင်းရပ်ဆိုင်ထားတာတလားကျော်တည်ရှိလာနေတာတွေကိုအဆုံးသတ်နိုင်မှုအဓိကပါတီကြီးနှစ်ခုကအပြိုင်ဆိုင်တင်သွင်းထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ချက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးအတည်ပြုမဲ့အဆင့်မရောက်ခင်လွတ်တော်မှာအတည်ပြုနိုင်မှုအတွက်လည်းအခက်အခဲတွေကြုံရနိုင်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေဒီဇင်ဘာပိုင်းရပ်ဆိုင်ထားတဲ့ကိစ္စကိုကွန်ဂရက်လွှတ်တော်ကဖြေရှင်းပြီးတဲ့အထိနိုင်ငံတော်ခြေပြမင်ကွန်းပြောကြားမဲ့အစီအစဉ်ကိုရွှေဆိုင်ထားမှာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တမိုင်းစင်လာနဲ့လွှတ်တော်ရဲ့အရေးပါမှုတွေကြောင့်နိုင်ငံတော်ခြေပြမင်ကွန်းပြောကြားဖို့တခြားနေရာကိုရှာမှာမဟုတ်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲသမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောဆိုထားတာပါ။ကြီးကျယ်ခန့်ထားတဲ့နိုင်ငံတော်ခြေပြမင်ကွန်းတရက်မကြာခင်ပြောကြားနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဆိုရင်မလုံးကတော့အစိုးရလုပ်ငန်းတွေတစိတပိုင်းရပ်ဆိုင်ထားတဲ့ပုံမူတည်ပြီးနိုင်ငံရေးဟောပြောဝဲကျင်းပတာအပါဝင်တခြားဖြစ်နိုင်ခြေနည်းလမ်းတွေကိုစဉ်းစားနေတဲ့အချိန်အင်ပီရိုတာဝန်ရှိသူတွေကပြောဆိုထားကြတာလည်းဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေစီစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voided Zone ဖြစ်ပါတယ်။မနေ့ပြန်တောက်ကြမနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့် VOA အစီအစဉ်တွေမှာဥအောင်ခင်ရဲ့မြန်မာရေးတုံသက်ခြင်းနဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.